Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOE America အသံရဲ့2022ခုနှစ်ဇူလိုင်လ28ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.51လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်သတ္တရှင်များရှင်းလင်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့နန်းလောင်နဲ့အတူတင်ပြမှာပါတတိယနေ့တော့မှာဆိုလို့ရှိရင်တော့ကိုချင်မီနဲ့ကိုဖြိုးစီယာတို့တို့အပါအဝင်နိုင်ငံရေးလှုပ်ရှားသူ၄ဦးကိုတည်တံပေးစီရင်ခဲ့တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။ကရင်ပြည်နယ်အတွင်းစစ်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေက100လောက်မြန်မာနိုင်ငံဘက်ကိုပြန်လာပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးနဲ့ရုရှားနိုင်ငံသားဝင်ကြီးတို့မကြာမီရပိုင်တွေတွေ့ဆုံမှုရှိနေပါတယ်။စတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဦးစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။နိုင်ငံရေးအကျဉ်းသားလေးဦးကိုစစ်ကောင်စီကတည်တံဆင်လိုက်တဲ့ကိစ္စဟာနိုင်ငံတကာခေါင်းဆောင်တွေကိုအကြီးအကျယ်တုံ့လှုပ်စိတ်ပျက်စေတယ်လို့သုံးသပ်သူတွေကပြောဆိုထားတဲ့အကြောင်းစူးစီးတင်ပြချက်ကိုသတင်းတွေအပြီးမှာအရင်ဆုံးနှားဆင်ကြရပါမယ်
။ Extrajudicial execution ဒီတရားဥပဒေမဲ့ခုမြတ်တယ်လို့တဲ့ဥစ္စာကိုတော့ဘယ်သူမှမကြိုက်ဘူးဆိုတဲ့ဥစ္စာကတော့မြင်သာပါတယ်။
ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းက VOE ကိုပြောခဲ့တာပါ။မကြာခင်မှာအပြည့်အစုံတင်ပြပေးပါမယ်။စကိုင်းတိုင်းမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲအခြေအနေနောက်နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့တေးရန်ဆင်မှုကြောင့်ဖြစ်လာနိုင်တဲ့နိုင်ငံရေးကြက်ကိုဆွေးနွေးထားတဲ့မြန်မာအရေးသုံးသက်ချက်နောက်ဆုံးပေါ်ကိုဗစ်ကူးစက်မှုမှာအသက်အန္တရာယ်ကင်းဝေးအောင်ဆောင်ရန်ရှောင်ရန်တွေကိုဆွေးနွေးထားတဲ့လူထုကျန်းမာရေးအစီအစဉ်တပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့နန်းလောင်တို့တင်ပြပေးကြပါအောင်ရှင
်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်ရက်အနည်းငယ်အတွင်းရုရှားနိုင်ငံသားဝင်ကြီးဆာဂေးလီဘရော့နဲ့တွေ့ဆုံပြီးရုရှားမှာဖမ်းဆီးခံထားရတဲ့အမေရိကန်အမျိုးသမီးဘတ်စကတ်ဘောကစားသမားဘရစ်ဒီဂရင်ဒါနဲ့အမေရိကန်စစ်သားဟောင်းပေါ်ဝီလန်တို့လွတ်မြောက်ရေးအတွက်တိရောက်တဲ့ကမ်းလှမ်းမှုတစ်ခုလုပ်သွားမယ်လို့ဝင်ကြီးဘလင်ကင်ကဗုဒ္ဓဟူးနေ့မှာထုတ်ပေါ်ပြောဆိုပါတယ်။သူတို့နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်အစိုးရအနေနဲ့ရုရှားကိုဆက်သွယ်ပြီးတိရောက်တဲ့ကမ်းလှမ်းမှုတစ်ခုလုပ်ခဲ့တဲ့အကြောင်းနိုင်ငံသားဝင်ကြီးဘလင်ကင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။ရုရှားနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံတဲ့အခါမှာယူကရိန်းပင်လယ်နဲ့စိတ်ကမ်းနဲ့ဒုံဘေးဒေသကိုဖြတ်ပြီးနှံစားသီးနှံတွေပြန်လည်တင်ပို့ဖို့ကိုလည်းဆွေးနွေးသွားဖို့ရှိပါတယ်။American basketball မှာ Britney Grinder ကိုသူမတောက်တဲ့ Babe ဆေးလိပ်ထဲမှာဆေးကြောက်အစီတွေ့တဲ့သူကရုရှားမှာဖမ်းဆီးထားတာဖြစ်ပြီးဗုဒ္ဓဟူးနေ့ကရုံးထုတ်စစ်ဆေးခဲ့ပါတယ်။အခုလိုချိန်မှာပဲ Ukraine တောင်ပိုင်းကအရေးပါတဲ့တံတားတစ်ခုကို Ukraine တပ်တွေက American တွေထောက်ပံ့ပေးထားတဲ့ဒုံးလက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူကပြောဆိုပါတယ်။ဒီတံတားဟာ Ukraine တောင်ပိုင်းဒေသကိုဆက်သွယ်တဲ့ရုရှားထောက်ပံ့ရေးလမ်းကြောင်းမှာအဓိကကျတဲ့တံတားတစ်ခုဖြစ်ပါတယ်။
လူသုံးလျက်စစ်ပစ္စည်းမျိုးစုံမှာလိုအပ်တဲ့အဆင့်မြင့်ဆီမီကွန်တက်တာထုတ်လုပ်နိုင်ဖို့ရည်ဆွဲထားတဲ့မူကြမ်း Chips Bill ကိုအမေရိကန်အထက်လွှတ်တော်က၆ခန်းမဲ64မဲကန့်ကွက်မဲ33မဲနဲ့ပုံတဟူးနေ့မှာအတည်ပြုလိုက်ပါတယ်။ဆီမီကွန်တက်တာထုတ်လုပ်ရေးဟာတရုတ်နိုင်ငံနဲ့စီးပွားရေးပြိုင်ဆိုင်မှုမှာအရေးပါလာတဲ့တော့ချက်ဖြစ်တယ်လို့လည်းအမတ်တွေကပြောပါတယ်
။ This Chips and Science Bill is going to create millions of good paying jobs.
Chips and Science မူကြမ်းအတည်ပြုလိုက်နိုင်တာကြောင့်တန်းနေချီတဲ့လစာကောင်းတဲ့အလုပ်ကိုင်ခွင်လန်းတွေပေါ်လာပါတော့မယ်။ကုန်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုတွေလျော့ပါစေမယ်။ကုန်ကြစိတ်လည်းတက်တာစေမယ်အပြင်အမေရိကန်အမျိုးသားလုံခြုံရေးအတွက်လည်းအကျိုးများစေမှာပါလို့အောက်လွှတ်တော်လူမျိုးစုကောင်းဆောင် Chuck Schumer ကပြောဆိုထားတာပါ။ဒီမူကြမ်းမှာဒေါ်လာဘီလီယံ183ဆွဲမှာဖြစ်ပြီးပြည်တွင်းက Semiconductor ထုတ်လုပ်သူတွေကိုဒေါ်လာ52ဘီလီယံပန်းနံငွေချပေးမှာပါ။ရက်စစ်ပစ္စည်းအတော်များများမှာတုံးရတဲ့ဒီပစ္စည်းကိုပြပနိုင်ငံတွေကထုတ်လုပ်တာများပါတယ်။သိပ္ပံသုတေသနလုပ်ငန်းတွေအတွက် Chips ဘီကနေလာမဲ့ဆယ်နှစ်အတွင်းဒေါ်လာဘီလီယံနေရာချပေးမှလည်းဖြစ်ပါတယ်။အထက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းတီတိုင်းမြေမှာထုတ်လုပ်မဲ့ပစ္စည်းတွေအတွက်ပြပကိုနောက်မှအားကိုးစရာလိုရမှာမဟုတ်တလို့အလုတ်ကန်အခွင့်အလမ်းတွေလည်းပေါ်ပေါက်လာတော့မယ်လို့ပြီးခဲ့တဲ့တပတ်မီရှိဂန်ပြည်နယ်ကမော်တော်ကားဆက်ယုံ United Auto အလုတ်သမားတွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့ပါတယ်။တရုတ်နဲ့စီးပွားရေးပြိုင်ဆိုင်တဲ့အနေနဲ့မူကျန်းကိုပိုးပြီးတော့ပြည့်စုံမှုရှိအောင်ပြီးခဲ့တဲ့တစ်နှစ်ခွဲလောက်ပတည်းကဒီမိုကရက်နဲ့ Republican Party နဲ့ဆလုံးကအမတ်တွေတိုင်ပင်ရေးဆွဲထားတာပါ။အောက်လွှတ်တော်ကအတည်ပြုပြီးရင်တော့ဒီမူကျန်းကိုဥပဒေအဖြစ်အမေရိကန်သမ္မတအကျိုးပတိုင်ကလာမယ့်သတင်းမှာလက်မှတ်ရေးထိုးအတည်ပြုမယ်လို့ခန့်မှန်းရပါတယ်။
အမေရိကန်လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီဟာသူ့ရဲ့ထိုင်ဝမ်ခရီးစဉ်မှာလိုက်ပါဖို့လွတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဂရိုဂရီမစ်နဲ့သူ့ကိုဖိတ်ခေါ်ခဲ့တဲ့အကြောင်းတက်ဆက်ပြည်နယ်ရီပါဘလီကန်လွတ်တော်အမတ်မိုက်ကယ်မက်ခေါ်ကဗုဒ္ဓဟူးနေ့မှာ NBC သတင်းဌာနကိုထုတ်ပေါ်ပြောဆိုခဲ့ပါတယ်။လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီရဲ့ပြောရေးဆိုခွင့်ရှိသူကတော့ဥက္ကဋ္ဌရဲ့နိုင်ငံတကာခရီးစဉ်တွေနဲ့ပတ်သက်ပြီးအတည်ပြုပြောဆိုဖို့ညွှန်ဆိုပါတယ်။လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီရဲ့ဖြစ်နိုင်ခြေရှိတဲ့ထိုင်ဝမ်ခီးစဉ်နဲ့ပတ်သက်ပြီးတရုတ်အစိုးရကအမေရိကန်အစိုးရကိုပြင်းပြင်းထန်ထန်သတိပေးကန့်ကွက်ထားတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြီးခဲ့တဲ့တင်းလာနေ့ကထုတ်ပေါ်ပြောဆိုပါတယ်။ဗုဒ္ဓနေ့ပါပဲအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာထိုင်ဝမ်နိုင်ငံကိုသွားဖို့ရည်ရွယ်ချက်ရှိတဲ့အမေရိကန်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့တွေ့ဆုံခဲ့ပြီးလုံခြုံရေးဆိုင်ရာအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဗုဒ္ဓနေ့မှာဝန်ကြီး Austin ကသတင်းတောက်တွေကိုပြောဆိုခဲ့ပေမဲ့လွတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခရီးစဉ်နဲ့ပတ်သက်လို့တော့ပြောဆိုခဲ့ခြင်းမရှိပါဘူး။ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုသွားပစ်ခဲ့ရင်လုံခြုံရေးအတွက်အမေရိကန်တပ်တွေတိုးချထားမှာလားလို့မေးတာကိုကာကွယ်ရေးဝန်ကြီးကမှတ်ချက်ပြုပြောဆိုခြင်းမရှိဘဲခရီးစဉ်နဲ့ပတ်သက်ပြီးနန်စီပလိုစီရဲ့ရုံးကနေထုတ်ပြန်ကြေညာပါလိမ့်မယ်လို့သာပြောဆိုခဲ့ပါတယ်။
ဖြစ်ခဲ့တဲ့တနေ့လောက်ကစပြီးတော့အာနာယူအုပ်ချုပ်နေတဲ့တာလီဘန်တွေဟာအာဖဂန်အမျိုးသမီးနဲ့မိန်းကလေးငယ်ရဲ့အခွင့်အရေးတွေကိုပယ်ဖျက်ပစ်ကြတယ်လို့ကမ္ဘာလူ့ခွင့်ရေးအဖွဲ့ Amnesty International ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအစဉ်ခါစားမှာဖော်ပြပါရယ်အာဖဂန်ပြည်သူပြည်သားအလုံးရဲ့အခွင့်အရေးကိုတာလီဘန်တွေလေးစားမှုရှိအောင်လို့ကမ္ဘာကဝိုင်းဝန်းတောင်းဆိုကြဖို့လဲအစီအစဉ်ခါစားမှာတိုက်တွန်းထားတာပါတန်းနဲ့ချီတဲ့အာဖဂန်အမျိုးသမီးနဲ့မိန်းကလေးတွေအတွက်လုံခြုံမှုရှိပြီးတော့လွတ်လပ်ပြည့်စုံတဲ့ဘဝအခွင့်အလမ်းတွေကိုတာလီဘန်တွေရဲ့တင်းကျပ်တဲ့မူဝါဒကပိတ်ပင်ထားတယ်လို့ AI ကစုံစမ်းတင်ပြထားတဲ့အစီအစဉ်ခါစားမှာဖော်ပြထားပါရယ်အာဖဂန်မှာနှစ်ပေါင်း20နှစ်ပါတက်ဆွဲထားခဲ့တဲ့အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေဆုတ်ခွာသွားပြီးတိတ်မကြခင်မှာပဲတာလီဘန်တွေကအာဖဂန်အစိုးရကိုဖျောက်ချပြီးတော့2023ခုနှစ်ဩဂုတ်လမှာပဲမြို့တော်ကဘူးလ်အပအဝင်အာဖဂန်တနိုင်ငံလုံးနှစ်ပါကိုထိန်းချုပ်လိုက်တာပါအာဖဂန်ပြည်သူအလုံးရဲ့အခွင့်အရေးကိုထိန်းသိမ်းပါမယ်လို့တာလီဘန်တို့ကကတိပြုခဲ့ပေမဲ့လို့အစ္စလာမစ်ဥပဒေအရဆိုပြီးတော့မိန်းကလေးတွေ9တန်းနဲ့ကြောင်းထွက်ရပါတယ်အမျိုးသမီးတွေလည်းလူကြားတဲ့တောင်းရင်မျက်နှာကိုအုပ်ထားရတယ်လို့ပညာရေးကျန်းမာရေးနဲ့အခြားဝန်ကြီးဌာနအနေငယ်လောက်မှာပဲအမျိုးသမီးတွေအလုပ်လုပ်ကင်ခွင့်ရပါတယ်ဒီကန့်သက်တားမြစ်ချက်ကိုငြင်းငြမ်းစွာဆန္ဒပြတဲ့အမျိုးသမီးတွေအနောက်အရှက်ပေးခံရတာချင်းချောက်တာဖန်စီတာတွေအပြင်မတရားဖန်စီပြီးတော့နှိပ်စက်ခံရတဲ့ဖြစ်စဉ်တွေကို AI ရဲ့ကိုးလာကြစုံစမ်းမှုမှာတွေ့ရှိခဲ့ပါတယ်အာဖဂန်အမျိုးသမီးတို့ရဲ့နေစဉ်လူနေမှုဘဝမှာမွန်းကျက်လာတဲ့ဒီလိုအခြေအနေနဲ့ရင်ဆိုင်နေရတဲ့အတွက်သူတို့အခွင့်အရေးကိုတာလီဘန်တွေလေးစားလိုက်နာအောင်လို့နိုင်ငံတကာကဝိုင်းဝန်းဖိအားပေးဖို့လဲ AI ကတိုက်တွန်းတောင်းဆိုထားပါတယ်
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ကြာတာပရင်းနဲ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာကိုကျင်မီကိုဖြိုးစီရသောအပါဝင်နိုင်ငံရေးလှုပ်ရှားသူ၄ဦးကိုပြီးခဲ့တဲ့ရက်တတပတ်ကုန်တိုင်းကကုန်ပိုင်းကအာဏာသိမ်းစစ်ကောင်စီကတည်တံပေးဆင်ခဲ့တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့မှာပြစ်တင်ရှုံချလိုက်ပါတယ်။မတရားဖမ်းဆီးထားတဲ့တမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအထင်းသားတွေကိုချက်ချင်းလွှတ်ပေးဖို့ကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကတောင်းဆိုပါတယ်။တေရန်ပေးစီရင်မဲ့ကိစ္စနဲ့ပတ်သက်ပြီးအာဆီယံအရှိတောင်အရှာအသင်းဥက္ကဋ္ဌကပြန်လည်စဉ်းစားဖို့တောင်းဆိုခဲ့တာကိုလစ်လူရှုခဲ့တဲ့အတွက်လွန်စောမှစိတ်ပက်မြေကြောင်းကိုလည်းဖော်ပြထားပါတယ်။လုံခြုံရေးကောင်စီအနေနဲ့အာဆီယံမူ၅ချက်ကိုထောက်ခံကြောင်းနဲ့အာဆီယံနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့မြမအရေးကိုပူးပေါင်းလှုပ်ဆောင်ကြဖို့ကလည်းအရေးကြီးကြောင်းလုံခြုံရေးကောင်စီရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာပြည်သူတွေအားလုံးရဲ့အထူးစည်းပွားကိုရှေ့ရှုပြီးပဋိပက္ခအတွင်ပါဝင်နေတဲ့အင်အားစုတွေအားလုံးတွေ့ဆုံဆွေးနွေးဖို့ပြန်လည်တင်းမြတ်ရေးလှုပ်ရှားဖို့ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းထားပါတယ်။ဒါအပြင်ချမ်းဖက်တိုက်ခတ်မှုတွေကိုချက်ချင်းရပ်ဖို့နဲ့လူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးမှုတွေကိုလေးစားကြဖို့ကိုလည်းတိုက်တွန်းထားပါတယ်။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ထက်ကဥက္ကဋ္ဌစခန်းတိုက်ပွဲကြောင့်ထိုင်းနိုင်ငံတခပြည်နယ်ဖွတ်ဖရမြို့နယ်စပ်မှာခိုးလုံနေတဲ့မြန်မာစစ်ဘေးရှောင်တွေထက်ကလူတရာကျော်မြန်မာနိုင်ငံဘက်ကနေရပြန်လာတယ်လို့အကူအညီပေးနေသူတူကပြောပါတယ်
။ဟိုဝမလာတိုက်ပွဲရင်းနဲ့ညီတက်နေပြီဆိုတော့သူတို့ရရွာတွေပြန်ပြီးတော့သူတို့ဟိုအိုးအိမ်တွေနောက်သူစိုက်ပျိုးရေးလုပ်ထားတဲ့စိုက်ခင်းတွေနောက်ပြည်ဆိုင်နေရှိတဲ့ခါကျတော့သူပြန်ရတာဖြစ်ပါလိမ့်မယ်။
ဥက္ကဋ္ဌစခန်းတိုက်ပွဲမှာစစ်ကောင်စီဖက်ကတပတ်နီးပါးလေးကြောင်းကနေပုံကျဲခဲ့တာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်မှဒေသခံတွေထိုင်းဖက်ချမ်းကိုထွက်ပြေးသိမ်းရှောင်လာခဲ့တာပါမြန်မာဖက်ချမ်းမှာအခြေအနေမတည်ငြိမ်နေတဲ့အတွက်နှစ်ရက်မပြောင်းကြသေးတဲ့လူတွေလည်းရှိပါတယ်ကျွန်းလာနောက်ဆုံးအပတ်မှာကရင်ပြည်နယ်အတွင်းကစစ်ကောင်စီတပ်တွေနဲ့ GNLA ကရင်အမျိုးသားလူမျိုးရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲပြင်းထန်နေချိန်စစ်ကောင်စီဖက်ကနေစဉ်နေပါလေးကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်နေဆက်ကြေးပါတွေကပြည်သူတွေပုံထိမမီတိဆုံနိုင်ရရရလည်းရှိနေပါတယ်အခုလက်ရှိမှာတော့တိုက်ပွဲသံတိတ်မပြင်းထန်တော့တဲ့အတွက်စစ်ဘေးရှောင်တုတ်ကတဲ့တချို့ဇူလိုင်လ26ရက်နေ့မှာနေရာရင်းကိုပြန်လာခဲ့ကြတာဖြစ်ပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဗုဒ္ဓဟူးနေ့မနေ့ကဒုတိယကြိမ်ကိုဗစ်ထပ်မံစစ်ဆေးခဲ့ရာပိုးမတွေ့ရှိရတော့ဘဲယောဂပျောက်ကင်းတဲ့အရေးလက္ခဏာအဖြစ်ပထမဆုံးအကြိမ်အများပြည်သူမြင်ကွင်းမှာပြန်လည်ထွက်ပေါ်လာခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်ဟာအင်ပြူသမ္မတဂျိုးဘိုင်ဒန်ဟာအင်ပြူတော်နှင်းစီပန်းချံအတွင်သူရတက်ဆင်နေကြနေကမျက်မှန်ကိုတက်ဆင်ပြီးရှင်ရှင်လန်းလန်းထွက်ပေါ်လာခဲ့ပါတယ်။ကျွန်တော်အလင်းအမြန်ပြန်လဲကောင်းမွန်လာပြီးနေထိုင်ကောင်းပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။သူ့အနေနဲ့တိကျခွဲနေရစဉ်အနောက်ရှေ့မှရှိအလုပ်တွေကိုအေးအေးဆေးဆေးလုပ်နေနိုင်ခဲ့တယ်လို့လည်းပြောပါတယ်။တိကျခွဲနေထိုင်မှု9ရက်ပြည့်ပြီးအင်္ဂါနေ့ကတစ်ကြိမ်ပိုတခုနေ့ကတစ်ကြိမ်ကိုဗစ်ပိုးစစ်ဆေးခဲ့ရာနှစ်ကြိမ်စလုံးပိုးမတွေ့ရှိခဲ့တဲ့အတွက်တိကျခွဲနေထိုင်မှုကိုအဆုံးသတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ထပ်10ရက်နှာခေါင်းစီးတတ်ထားရောက်မှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့အပတ်ကြာသပတေးနေ့ကကိုဗစ်ကူးစက်ခံထားရကြောင်းတွေ့ရှိခဲ့ရတာဖြစ်ပါတယ်။သမ္မတဟာကာကွယ်ဆေးနဲ့အားဖြစ်ကာကွယ်ဆေးတွေအပြည့်အဝထိုးထားခဲ့ပါတယ်
။ကမ္ဘာနိုင်ငံပေါင်း98ခုမှာ Monkey Box လို့ခေါ်တဲ့မြောက်ကြောက်ရောဂါကူးစက်ခံရသူ18,000ကျော်ရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Ghebreyesus ကဗုဒ္ဓဟူးနေ့မှာပြောပါတယ်။COVID-19 ကာယောဂါနဲ့ပတ်သက်ပြီးတော့ပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဲဒီလိုပြောဆိုသွားတာပါ။မြောက်ကျောက်ယောဂါကုခံရသူ10ရာခိုင်နှုန်းဆေးရုံတက်ကုသမှုခံယူနေရပြီးဒီယောဂါနဲ့သေဆုံးသူက5ဦးရှိတယ်လို့လည်း Mr. Gabrielsis ကပြောပါရယ်။နိုင်ငံတွေလူမှုအတိုင်းအဝိုင်းတွေအနေနဲ့မြောက်ကျောက်ယောဂါကိုမပေါ်ဆပေးနဲ့အလေးနဲ့ထားကြမယ်ဆိုရင်တော့ယောဂါကူးစက်မှုထိန်းချုပ်နိုင်မယ်လို့လည်းပြောပါရယ်။လက်တလောမှာတော့မြောက်ကျောက်ယောဂါကူးစက်ခံရသူ98ရာခိုင်နှုန်းကအမျိုးသားအချင်းချင်းဆုံးမသူတွေဖြစ်ပါရယ်။ WHO အကြီးအကဲရဲ့အကြံပြုချက်ထဲမှာတော့လိမ်မှုကိစ္စအတွေ့အဖော်ရှာတာရှော့ဖို့လဲပါဝင်တယ်လို့လိမ်နှုတ်ချင်းဆုံးမတဲ့သူတွေအပေါ်ခွဲခြားဆက်ဆံတာမလုပ်ဖို့အလွန်ရေးကြည်တယ်လို့လဲပြောဆိုသွားပါတယ်ခွဲခြားဆက်ဆံတာနဲ့အမုန်းတရားတွေဟာကူးစက်ယောဂါတွေလိုပဲအနိုင်ကြီးနိုင်တယ်လို့လဲ Mr. Gabrielsis ကပြောဆိုပါတယ်မြောက်ကျောက်ယောဂါကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ် WHO ကပြီးခဲ့တဲ့တစ်ပတ်မှာကြေညာခဲ့တာပါဒီယောဂါဟာလိမ်ဆက်ဆံတာနှမ်းရှုပ်တာပွတ်ဖက်တာနဲ့ယောဂါပိုးကပ်နေတဲ့အဝတ်အစားတပတ်နဲ့အိပ်ရာအိတ်ခင်းတွေကနေကူးစက်ပါတယ်ပိုးကူးစက်ခံရနိုင်ခြင်းများတဲ့လူအုပ်စုတွေကိုပြစ်မှတ်ထားပြီးတော့ကာကွယ်ဆေးထိုးပေးဖို့လဲ WHO ကအကြံပြုထားပါတယ်အဲ့ဒီအထက်မှာကျန်းမာရေးဝန်ထမ်းတွေဓာတ်ခွဲခန်းဝန်ထမ်းတွေနဲ့လိမ်ဆက်ဆံပေါ်များသူတွေပါပါတယ်လက်ရှိမှာတော့လူအများအပြားကိုကာကွယ်ဆေးထိုးပေးဖို့မလိုသေးဘူးလို့လဲ WHO ကပြောပါတယ
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစွန်မိုးကျော်နဲ့နန်းလောင်တို့တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာစစ်ကောင်စီရဲ့တေးတန်းစီရင်လိုက်မှုဟာနိုင်ငံတကာခေါင်းဆောင်တွေကိုအကြည့်အကျဲတုံ့လှုပ်စိတ်ပျက်စေသလိုဒေသရင်းအာဆီယံနိုင်ငံတွေကိုလည်းထူးထူးခြားခြားစိတ်ပျက်ပြစ်တင်ရှုတ်ချမှုဖြစ်စေခဲ့တယ်လို့သုံးသပ်သူတွေကပြောပါတယ်အာဆီယံနိုင်ငံကြီးဝင်ကြီးများထိပ်သီးပွဲမတိုင်ခင်တပတ်မှာပဲအခုလိုကွက်မြက်စီရင်ခဲ့တာကြောင့်တရုတ်အပါအဝင်မြန်မာနိုင်ငံတဲ့တွစ်ဆုံဆွေးနွေးအဖြစ်ရှာရေးကြိုးပမ်းပေးနေမှုတွေအတွက်ယုံကြည်မှုထိခိုက်သွားနိုင်တယ်လို့လည်းသုံးသပ်သူတွေကထောက်ပြပါတယ်ရှေ့ဆက်ဘာတွေဖြစ်လာနိုင်ပါသလဲကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးအပါအဝင်မြန်မာဆိုင်ရာအာဆီယံနဲ့တရုတ်ကိစ္စလေ့လာသုံးသပ်သူတွေကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ထင်ရှားတဲ့ဒီမိုကရေစီရေး88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကျင်မီနဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်တို့အပါအဝင်လေးဦးကိုအခုလိုစီရင်ခဲ့ပြီးအာဆီယံရဲ့တုံ့ပြန်လာမှုအပေါ်မြန်မာနဲ့အာဆီယံရေးလေ့လာထားသူဦးအောင်သူငင်က
အာဆီယံအလှည့်ကျဥက္ကဋ္ဌပေါ့ကမ္ဘောဒီးယားဆိုလို့ရှိရင်လည်းဒီကိစ္စတွေနဲ့ပတ်သက်လို့စိတ်ပြည့်ရတယ်ဆိုတာမျိုးပေါ့နောက်တစ်ခုကဒီအာဆီယံကိုယ်တိုင်ကြိုးပမ်းနေတဲ့သဘောတူညီမှု5ချက်ပေါ့ဗျာ 5 consensus ဆိုတော့ဒါဘာဆက်အကောင့်ထည့်ဖို့ခက်တယ်လို့ဖြစ်သွားတာပေါ့ဗျာဆိုတော့အဲ့တော့အာဆီယံကတော့ဟိုအခြေတည်ပြီးတဲ့ 5 consensus ပေါ့ဒီသဘောတူညီမှု5ချက်ကနေပဲစဖို့ရှိတာပဲတခုရှိတာကအခုလက်ရှိဥက္ကဋ္ဌဒီကမ္ဘောဒီးယားကာလမှာမပြီးဘူးဆိုရင်လည်းဒီအင်ဒိုနီးရှားအလှည့်ကိုဆက်ရောက်သွားဖို့ရှိတာပေါ့
ဒါပေမဲ့ စစ်ကောင်စီဘက်ကတော့ဥပဒေနဲ့ညီလောက်တာပါလို့ပြောထားတဲ့ဒီစီရင်မှုပေါ်နောက်မြန်မာနဲ့အာဆီယံရေးလိလာသုံးသပ်သူတီဘောမြွနယ်ပြည်သူ့လွှတ်တော်မဟောင်းဦးရဲထွန်းကတော့
အာဆီယံတို့ဘာတို့ကဝိုင်းဝန်းကန့်ကွက်တောင်းခံနေတဲ့ကြားတဲ့ကဒီလိုလှုပ်လိုက်တဲ့ဟာကသူတို့အဓိကသွားနေတဲ့စစ်ဆက်ဆွေးနွေးရေးအလုံးမျိုးသားရင်ကြားစီ5 consensus ကိုအကောင့်ထဲပေါ်ဖို့ဆိုတာကြီးကိုတော့ထိခိုက်လိမ့်မယ်လို့မထင်ဘူး။အမှန်လို့အဲ့ဒါကအဓိကသူတို့ရဲ့လုပ်ငန်းအာဆီယံအသင်းရဲ့ဥက္ကဋ္ဌတာဝန်ကိုတစ်နှစ်ယူထားတဲ့ကမ္ဘောဒီးယားအနေနဲ့လည်းတာဝန်မလွှဲပြောင်းခင်မှာတခုခုတိုးတက်မှုလေးတော့မြင်သွားခြင်းတယ်လို့ထင်တယ်။အဲ့တော့အခုတိုးတက်မှုကတူလာတဲ့အခါဒီတစ်ခေါက်လာတဲ့အခါဒေါင်ဆန်းစုကြည်နဲ့ပေးတွေ့မယ်ဆိုတဲ့ဇတိစကားရတာကိုသူတို့တော်တော်လေးအားရနေတယ်လို့ကျွန်တော်ယူဆတယ
်။ဒါပေမဲ့အခုလိုစီရင်ခဲ့မှုကြောင့်အာဆီယံကိုထူးထူးခြားခြားရိုက်ခတ်လာပုံကိုလည်းကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းက
extrajudicial execution ဒီတရားဥပဒေနဲ့ခုမြတ်တယ်လို့တဲ့ဥစ္စာကိုတော့ဘယ်သူမှမကြိုက်ဘူးဆိုတဲ့ဥစ္စာကတော့မြင်သာပါတယ်။နိုင်ငံတကာအတိုင်းဝိုင်းကပြောတဲ့ဥစ္စာမြင်သာတယ်။နောက်ပြီးတော့ဒီအာဆီယံကလည်းပြောတဲ့ဥစ္စာပေါ့နော် denounce လုပ်တယ်ဆိုတဲ့ဥစ္စာထုတ်ပြန်တာတွေ့တယ်။ရေပြူရအဖြစ်အာဆီယံကဒီလိုလေပြီးတော့တုံးခဲ့တယ်ပေါ့နော်အခုကတော့တုံးတယ်ဆိုတဲ့ဥစ္စာကိုကြည်ချင်းအဖြစ်တော့သူတို့လည်းဘလို့စိတ်ပြက်လဲဆိုတဲ့ဥစ္စာအရန်ပေါ်လွင်ပါတယ်။နောက်ပြီးတော့သူတို့ယုံကြည်မှုညော့လာတယ်ဆိုတဲ့ဥစ္စာအရန်ပေါ်လွင်နေတယ်ပေါ့နော်။ဆိုတော့အဓိကကကျွန်တော်တို့ပြည်တွင်းမှာသူဖြစ်နေတဲ့ပြည်သူတွေရဲ့ခံစားနေရမှုကျွန်တော်တို့အင်းနီးနာချင်းနိုင်ငံတွေအားလုံးကတကယ်ကိုစိတ်ထဲကရောကိုယ်ထဲကရောပါပြီးတော့နားလည်ဖို့လိုတယ်ဆိုတဲ့ဥစ္စာပို့ပို့ပေါ်လွင်လာတာပေါ့နော်အခုကတော့စစ်တပ်ကဒီမတရားလူတွေကိုညှဉ်းပန်းတာနှိပ်စက်တာအခုဆိုရင်မကြောက်ကြောက်အောင်လုပ်နေတဲ့ဥစ္စာအရန်ပေါ်လွင်နေတယ
်ဒါအပြင်တရုတ်မြန်မာရေးလိလာသုံးသက်သူဒေါက်တာလှကျော်စောကလည်း
နိုင်ငံတကာတုံ့ပြန်မှုကတော့နိုင်ငံတကူချင်းပေါ်မှာမူတည်တာပေါ့သူတို့ရဲ့ရင်းရှိအကျိုးစီးပွားရင်းရှိတဏ္ဍာပြီးွားအမြင်ပေါ်ကနေတုံ့ပြန်မှုတွေကားနိုင်တယ်ပြင်းပြင်းထန်ထန်တုံ့ပြန်လာတော့အနောက်တိုင်းနိုင်ငံတွေပေါ့အမေရိကန်တို့ EU တို့ကတော့တော်တော်ပြင်းပြင်းထန်ထန်ပြောတာအဲအာဆီယံတို့ဘာလို့လဲပြောတာကြားတယ်နောက်တရုတ်ကနိုင်ငံသားရေးယုံပြောရေးဆိုခွင့်ရှိသူဂျော်ရစ်တန်ပြောတဲ့ဟာနှစ်ချက်ပါတယ်တစ်ချက်ကတော့ဒါဟာဗမာပြည်ရဲ့ပြည်တွင်းရေးဖြစ်လို့ဘာမှပြောစရာမရှိဘူးတဲ့ဒါပေမဲ့ဒုတိယအချက်ပြောတာကတော့ဗမာပြည်အနေနဲ့ပါဝင်တဲ့လူတွေအားလုံးငြင်းငြင်းချမ်းချမ်းဖွဲ့စည်းပုံအခြေခံဥပဒေတည်းကနေပြီးတော့ငြင်းငြမ်းစွာဖြေရှင်းတာကိုညီညင်ပါတယ်လို့ပြောသွားတယ်တရုတ်ကတော့ဒီပုံကပဲမူတည်ပြီးပြောနေတာပဲဟိုဝိုင်းကြီးလာတော့ကလည်းဒီစကားပဲပြောသွားတာပဲလေ
ဒါပေမဲ့တရုတ်ဘက်ကထူးခြားလာနိုင်တာကိုလည်းသံမကြီးဦးကျော်မိုးထွန်းက
ဘလို့ပဲဖြစ်ဖြစ်မှတရုတ်တဲ့ထုတ်ပြန်ချက်တို့ဘာလို့ဆိုရင်လဲပွင့်လင်းပြောရင်တော့ခံစားရတဲ့လူတွေနော်ပြည်သူတွေပဲအတွက်ကတော့ဒါအပြုသဘောမဆောင်ဘူးလို့တော့ပြောလို့ရတယ်ဒီလိုမျိုးပြောရင်ပြောရင်းနဲ့ကျွန်တော်တို့မြန်မာနိုင်ငံကိစ္စအခုထိပါတိတာပါတယ်ဒီဘေးပတ်ဝန်းကျင်နိုင်ငံတွေကိုထိခိုက်နေတယ်ဆိုတဲ့ဥစ္စာတော့ထင်ထင်ရှားရှားဖြစ်လာတယ်ဒါကြောင့် peace and security ကိုချိန်ချောက်လာတဲ့ဥစ္စာကထင်ရှားလာတဲ့အတွက်ကြောင့်ဒါတွေကိုပြောတာထဲဆိုင်ထိအောင်ဘလို့ဖြေရှင်းလဲဆိုတဲ့အပြုသဘောဆောင်တဲ့ကြေကြချက်တွေကိုပို့ချရရင်တော့ပိုကောင်းတယ်သူမြင်ပါတယ်ဒါကြောင့်အခုလိုမျိုးပေါ့နော်အခုဒီတရားဥပဒေနဲ့ခုမြတ်တဲ့ကိစ္စဒီနိုင်ငံတကာအတိုင်းဝိုင်းနေနဲ့တိထက်ပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုလို့ရဲဆိုတဲ့ဥစ္စာကဖော်ပြနေတယ
်တကယ်တော့ဒေတာရင်းနိုင်ငံတွေကပိုစိတ်ပြက်လာနေတဲ့မြန်မာစစ်ကောင်းဆောင်ပိုနီးစပ်ဖို့လုံပန်းလာခဲ့တဲ့ရုရှားကိုသွားပြီးအခုလိုစီရင်မှုဖြစ်လာတာပေါ်ရုရှားဘက်ကတော့တုံ့ပြန်တာမတွေ့ရသေးဘူးလို့လည်းသုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ဒါတော့စစ်ကောင်စီရဲ့တည်တံစီရင်ချက်နဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းပေါ်မှာရိုက်ခတ်မှုတွေကိုကိုဝင်းမင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ပြည်တွင်းစစ်ရေးအခြေအနေတွေကိုတလှည့်တင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ချင်းတွင်းမြစ်ထဲမှာစစ်ကောင်စီရေရင်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်ပါတယ်ကြေးရွာတွေမိရှို့ခံရတာရှိသလိုအရက်သားတွေထိခိုက်မှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်စကိုင်းတိုင်းဘက်ကအခြေအနေတွေကိုတော့ကိုရဲမွန်ကပြောပြပေးထားပါတယ်ရှင်
စကိုင်းတိုင်းဒေသကြီးကဏီမြို့နယ်တဲကနေတဆင့်မင်းကင်းမြို့နယ်အပိုင်းချင်းသွင်းမြစ်ထဲကိုစစ်ကောင်စီရေရင်တွေဟာဇူလိုင်လ25ရက်ကစံတက်လာပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဇူလိုင်လ28ရက်နေ့အထိ3ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါတိုက်ပွဲအခြေအနေနဲ့နေအိမ်တွေမီးရှို့ခံရတာနဲ့ပတ်သက်လို့မင်းကင်းမြို့အောက်ပကဖတာဝန်ခံဘူတန်လုံးကအခုလိုပြောပါတယ
်ဟုတ်25ရက်နေ့မှာခြားလိုက်တာကဏီနဲ့မင်းကင်းနယ်ကမင်းကင်းနယ်ကရေချောင်းနယ်ကခြားလိုက်တာ မိရှုတဲ့ဖြစ်စီးရဲဟုတ်တက်ပြီးမိရှုပါလေမရှိတဲ့အင်းရောရဲဘော်မဟုတ်ဘူးဘာမှမဟုတ်နဲ့ဒီလူတွေဝမ်းမိဆိုပဲ
တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလည်းထိခိုက်မှုကြာဆုံးမှုရှိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းထိခိုက်မှုတွေရှိခဲ့ပါတယ်။မင်းကင်းမြို့နယ်တဲကအနောက်သောအုံနှဲဘုတ်ညောင်မင်းသာစတဲ့ကျေးရွာ300ကအင်ဂျင်50နီးပါးမီးရှို့ခံရပြီးဒေသခံအများအပြားလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။စစ်ကောင်စီကရေရင်တွေပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်စစ်ဘေးရှောင်အရက်သားတို့လက်နက်ကြီးထိမှန်ခဲ့ပါတယ်။နေအိမ်တွေမီးရှို့ခံရပြီးအရက်သားတွေတိမ်းရှောင်နေရတာနဲ့ပတ်သက်လို့မင်းကင်းဒေသခံတို့ကအခုလိုပြောပါတယ်။
အဲ့ဒီတန်းနေပေးမှာရှိတဲ့ဇော်ရီကတော့အားလုံးကိုလိုပြီးကြတယ်ပြီးရတာသူတို့လက်မကြီးကပြစ်လိုက်တယ်ဆိုတော့ရမ်းပြစ်လိုက်တယ်ဆိုဇော်ရီကိုပေါ့ကြလို့ဘူးအဲအဲ့တော့ဇော်ရီတဲ့ကိုဒီနည်းသူရှောင်တင်းနေရတယ်တင်းနေရမှာတော့အဲ့ရလက်မကြီးကြီးကြလို့နေတဲ့ဒီလောင်သွားပြစ်စီသွားတယ်ဟုတ်ကဲ့ဟိုတက်ခတ်ရမှာတော့လက်မကြီးကြီးကြောင်းကိုခရေးရှောင်ကြည့်ပြီးတယောက်ထိလိုက်တယ်ဒီတင်းပေါ်လှမ်းပြစ်လိုက်တယ်ဆိုတာဗျ
စစ်ကောင်စီရဲရင်တွေဟာဇလိုင်လ18ရက်နေ့ကတည်းကမုံရွာမြို့နယ်အလုံးမင်းတောင်စိတ်ကန်းကနေချင်းသွင်းမြေကြောင်းတလျှောက်ဆန်တက်လာတာဖြစ်ပြီးကဏီမြို့နယ်ထဲမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့နေစဉ်လိုလိုတိုက်ပွဲဖြစ်ပွားခဲ့ပြီးရဲရင်တွေလည်းပျက်စီးခဲ့ပါသေးတယ်စစ်ကောင်စီကကုန်းလန်းကနေတွာလာချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏမိုင်းဆွဲတိုက်ခိုက်တာတွေကြောင့်ချင်းသွင်းမြေကန်းကနေရဲရင်တွေအုံပြုပြီးတွာလာနေရတာလည်းဖြစ်ပါတယ်စစ်ကောင်စီဟာရဲရင်တွေမှာရိခါလက်နက်တွေတင်ဆောင်ပြီးမြစ်ကမ်းဘေးမှာရှိတဲ့စစ်ကောင်စီကိုထောက်ခံတဲ့ကြေးရွာတွေကိုရိခါလက်နက်တွေပို့ဆောင်နေရလဲဖြစ်ပါတယ်။ရေရင်တွေဟာမြစ်ကြောင်းကနေတွာလာရင်မြစ်ကမ်းဘေးကကြေးရွာတွေကိုနေမြေရှင်းလင်းတာနေအိမ်တွေကိုမီးရှို့တာတွေပြုလုပ်လို့ရှိပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီကတကြိမ်တခါမှသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
။စကိုင်းတိုင်းတဲကဆေးရည်ချင်းတွေကိုကိုရဲမုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ကြာတာပင်းနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုကတော့ဗြိတိန်နိုင်ငံရေးအခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်နေရာကိုဆက်ခံမဲ့သူရွေးပွဲမှာနှစ်ဦးပဲကျန်ပါတော့တယ်။တရုတ်နဲ့ဆက်ဆံရေးကမဲဆွယ်ပွဲတွေမှာအဓိကဖြစ်လာတဲ့အကြောင်း Henry Ridgeway လန်ဒန်ကနေသတင်းပေးပို့လာပါတယ်။ဥတင်မောင်တန်ပြောပြပေးပါမယ်ရှင်
။ယခင်ဗန္ဒယင်းဝန်ကြီး Rishi Sunak နဲ့လက်ရှိနိုင်ငံခြားရေးဝန်ကြီး Liz Truss တို့ကဝန်ကြီးချုပ်နေရာအတွက်ရှင်းပြနေကြပါတယ်။ Conservative Party ဝင်3000လောက်ကလာမဲ့ရက်သတ်တပတ်တွေမှာနှုတ်ထွက်သွားတဲ့ Boris Johnson နေရာကိုဆက်ခံဖို့ရွေးချယ်ကြမှာပါ။ပြည်တွင်းကိစ္စမှာအခွန်နဲ့ငွေဖောင်းပွားမှုနိုင်ငံခြားရေးမှာတရုတ်ကအဓိကထားဆွေးနွေးစရာဖြစ်နေပါတယ် TikTok လို့တရုတ်ကုမ္ပဏီတွေပေါ်အဓိကထားမယ်လို့ Trust ကခုလိုပြောပါတယ
် And we should be limiting the amount of technology export
အနာရှင်တိုင်းပြည်တွေကိုနှီးပညာပိုင်းဆိုင်ရာတင်ပို့တာတွေကန့်သက်သင့်တယ
်တရုတ်ဆိုရပေါ်တင်းနစ်မှမှာယက်တီမက်ဂရီကို List Trust ကအခုလိုပေးလိုက်ပါတယ
် After the appalling abuses in Xinjiang After the terrible
action ဇင်ဂျန်ပြည်နယ်မှာဆူဆူဝါးဝါမတော်မတရားပြုတာတွေဟောင်ကောင်ကလုပ်ရက်တွေနဲ့မကြခင်ကရုရှားကိုယူကရိန်းစစ်ပွဲမှာအနှစ်သာရအပြင်ထောက်ခံခဲ့ပြီးတဲ့နောက်တရုတ်အပေါ်မှာကျမတို့တင်းတင်းမာမာရက်တည်ကြရပါမယ
် Trust နဲ့ပြိုင်ဘက် Rishi Sunak ကလည်းတရုတ်ဟာပြည်တွင်းနဲ့ကမ္ဘာလုံခြုံရေးအတွက်နံပါတ်1ချင်းချောက်သူဖြစ်ကြောင်းအခုလိုပြောပါတယ
် And as Prime Minister I'll take a very robust view on making
sure ဝန်ကြီးချုပ်အနေနဲ့ကျွန်တော်တို့ရဲ့တန်ဖိုးထားမှုတွေအတိုင်းရက်တည်ပြီးအဲ့ဒီချင်းချောက်မှုတွေကနေကျွန်တော်တို့ကိုကျွန်တော်တို့ကာကွယ်ရပါမယ
်။ပမောက်ခစတိဗ်ဆိုင်ကတော့အခုလိုသုံးသပ်ပါတယ
်။ The Conservative Party members are more concerned about China policy than
ညာပြည်သူထက်ဆာလို့ရှင် Conservative Party ဝင်တွေကတရုတ်ကိုပိုရတဲ့မအီဖြစ်ကြပါတယ်။ဒါကြောင့်မလို့ဝန်ကြီးချုပ်နေရာပြိုင်ကြတဲ့နှစ်ယောက်လုံးအတွက်တရုတ်ကအခြေတင်ကိစ္စဖြစ်နေပါတယ်။ဒါပေမဲ့သူတို့က UK ရဲ့တရုတ်ဆိုင်ရာမဟာဗျူဟာထက်တရုတ်နဲ့ပတ်သက်လာလို့ရှိရင်ဘသူကပြော့နေရဲဆိုတာကိုပဲအဓိကထားနေကြပါတယ်
။စီယိုရေးကာလလေးတလုံးမိုးတလုံးပြောတဲ့အတိုင်းဖြစ်မဲ့မူဝါဒချမှတ်ရေးကစိန်ခေါ်ချက်ဖြစ်တယ်လို့သူကအခုလိုဆိုပါတယ
်။ Some commitments can be achieved relatively quickly. For example,
ချုပ်ကတိကိုရှိကနိုင်ရှိမှုရလုပ်ဖို့မြန်မာတယ်။ဥပမာဆူနက်ပြောသလိုကွန်ပျူတာအကြောင်းတွေကိုပိတ်ပင်လိုက်တာမျိုးတကယ်ပြဿနာကရှင်ကျန်းမာလူမျိုးသုံးတတ်ဖြတ်မှုလို့ပြောခဲ့တာကိုဝန်ကြီးချုပ်ဖြစ်လာတဲ့အခါထပ်ပြောမလားဆိုတာပါပဲ။အဲ့လိုမျိုးပြောလို့ရှိရင် UK တရုတ်ဆက်ဆံရေးကအလွန်အလွန်ကိုခတ်ပါလိမ့်မယ်
။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျောက်လီကျန်ကအခုလိုတိုက်တွန်းလိုက်ပါတယ်
။我想奉劝个别英国政客
တရုတ်ချင်းချောက်မှုဒါမှမဟုတ်တရုတ်နဲ့ပတ်သက်ပြီးပြဿနာမလုပ်ဖို့တချို့ British နိုင်ငံရေးသမားတွေကိုကျွန်တော်တိုက်တွန်းချင်ပါတယ်
။စက်တင်ဘာလ5ရက်နေ့မှာမဲရက်လက်တွေကိုကြေညာမှာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ Britain နိုင်ငံရေးဖြစ်ထွန်းမှုတွေကိုဥတင်မောက်တန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတွေမှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။နေရာတိုင်းအပြည်သူတွေရဲ့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်လှုပ်ဆောင်သွားဖို့အမေရိကန်ကအလေးအနက်တန်ဓေဋ္ဌာန်ချထားကြောင်းဇွန်လမှာကျင်းပခဲ့တဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်ညီလာခံ IRF မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောပါရယ်
။ Freedom of religion is a human right.We know the world is safer and
more stable. လွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ဟာလူအခွင့်အရေးတစ်ရပ်ဖြစ်ပါတယ်။ပြည်သူတိုင်းကိုယ်ကိုယ်လိုရာဘာသာကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိပြီးသူ့အတိုင်းအဝိုင်းအကျိုးကိုသိပိုးနိုင်ရင်ပိုဘေးကင်းလုံခြုံတည်ငြိမ်တဲ့ကမ္ဘာကြီးဖြစ်လာမှာပါ။အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဌာနအနေတစ်ဆင့်ပြည်ပနိုင်ငံတွေကဘာသာရေးလွတ်လပ်မှုအခွင့်အရေးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလှုံ့ဆော်နေတာဖြစ်ပါတယ်။နိုင်ငံခြားအစိုးရတွေဘာသာရေးလူနည်းစုအဖွဲ့ဝင်တွေအရက်ဖက်အဖွဲ့တွေနဲ့ဘာသာရေးခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးပူးပေါင်းဆောင်ရွက်မှုအပြန်အလှန်လေးစားမှုနဲ့အားလုံးပါဝင်ဆောင်ရွက်နိုင်မှုအရေးကိစ္စတွေကိုအပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ကြီးရရှတ်ဟူစိန်ကလှုံ့ဆော်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အဖွဲ့ဝင်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းမလာတော့ကဝန်ကြီးဘလင်ကင်ကသတ်မှတ်ခဲ့ပါတယ်။တိုင်းရင်းသားနဲ့ဘာသာရေးလူနည်းစုအဖွဲ့တွေပေါ်မှာလည်းကျူးလွန်မှုတွေရှိကြောင်းသူကမှတ်သားထားပါတယ်။အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်စဉ်အစီရင်ခံစာအနေတစ်ဆင့်လည်းဖြစ်စဉ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနမှတ်သားထားပါတယ်။ဂျူးမုန်တီးရေးဝါဒ၊မွတ်စလင်မုန်တီးရေးဝါဒ၊ဘာသာရေးလူနည်းစုအဖွဲ့ဝင်တွေနဲ့ဘာသာမဲ့တွေအပေါ်တိုက်ခိုက်တာဆတာတွေတိုးလာကြောင်းဒီနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။ချင်းချောက်မှုတိုက်ခိုက်မှုနဲ့ခွဲခြားဆက်ဆံမှုတွေဖြစ်တိုင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနထောက်ပြပြောဆိုသွားမှာဖြစ်ပြီးဘာသာရေးလွတ်လပ်ခွင့်ရဖို့အရက်သားအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းဝန်ကြီးဘလင်ကင်ကအလေးထားပြောဆိုခဲ့ပါတယ
်။ We can't do this work without our partners across civil society. They lift up the voices of those suffering.
အဖွဲ့အစည်းတွေနဲ့မဖြစ်မနေလက်တွဲလှုပ်ဆောင်မှာဖြစ်မှာပါ။ဖိနှိပ်မှုတွေခံစားနေရသူတွေအကြောင်းအများသိစေဖို့သူတို့ကမြှင့်တင်ပေးပါတယ်။ရေးပြမှာအမှန်တကယ်ဖြစ်နေတဲ့ဆိုးရွားတဲ့လောက်ရက်တွေအကြောင်းကျွန်တော်တို့နားလည်လာစေပြီးဒုက္ခရောက်နေသူတွေဖွင့်ဟပြောခွင့်ရဖို့လုပ်ပေးသလိုထောက်ပံ့မှုခေါ်လုံရလဲပေးပါတယ် IRF ညီလာခံကိုတက်ရောက်တဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့အချင်းချင်းရောအမေရိကန်ပြည်ထောင်စုနဲ့ပါဆက်လက်လက်တွဲလုပ်ကင်ပြီးဘာသာရေးလွတ်လပ်ခွင့်ကိုမြှင့်တင်ဖို့လည်းဝန်ကြီးဘလင်ကင်ကတိုက်တွန်းသွားပါတယ်ဖိနှိပ်မှုတွေနဲ့အတူတိုးတက်မှုတွေကိုလည်းမှတ်သားထားဖို့နဲ့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးနေတဲ့အမေရိကန်ပြည်ထောင်စုလိုနိုင်ငံတွေလည်းဆက်လက်လုပ်ကင်သွားဖို့တွန်းအားပေးဖို့လည်းပြောဆိုသွားပါတယ်။အရက်ဖက်အဖွဲ့အစည်းတွေနဲ့လက်တွဲလုပ်ကင်ခြင်းအပြင်ကျွန်တော်တို့လူအတိုင်းအဝိုင်းရောနိုင်ငံပါပုံမကောင်းမွန်လာမှာဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောသွားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
တော်ရရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်။တော်ရရှင်တို့အနေနဲ့ကျမတို့ VOA မြန်မာပိုင်းစီစဉ်နေရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။တော်ရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျော်ရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50 လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လူဒုနဲ့ချမ်းမာရေးအားကစားအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပြီးအပတ်စဉ်မြမရေးသုံးသက်ချက်မှာနားဆင်ကြရမယ့်အကြောင်းအရာကတော့
နိုင်သွားပြီဆိုပြီးတော့လှုပ်ထားတော့ရှုံးမသေးကြပြီဆိုပြီးတော့လုပ်လိုက်တာပဲ။ဘာဖြစ်လို့ရှုံးမသေးကြလဲဆိုတော့မှ PDF နဲ့ဖြစ်တဲ့တိုက်ပွဲတိုင်းမှာရှုံးတယ်
။ဒါကတော့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်မှာနားဆင်ချရပါမယ်ရှင်။အခုရင်းဆုံးတော့လူဒုနဲ့ချက်မရဲ့အစီအစဉ်ကိုနားဆင်ချရအောင်ပါ။မြန်မာနိုင်ငံမှာကိုဗစ်ကူးစက်ကပ်ပထမပြင်းထန်လှိုင်းနဲ့ကိုရံကျုံရသူတွေအသက်အန္တရာယ်ထိခိုက်မှုထိမဖြစ်ရအောင်ကြိုတင်ကာကွယ်ရေးနည်းလမ်းတွေကိုတေချာလိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။လူဒုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားပါတယ်ရှင
်။ကိုဗစ်မျိုးကွဲသစ်တွေဖြစ်တဲ့ BA.4 နဲ့ BA.5 ဟာမြန်မာပြည်ကိုရောက်ရှိလာနေပြီဖြစ်ပါတယ်။ပြည်စမာလိုင်းအတွင်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့မပော့ဆဘဲကျူတင်ကာဝေးနီလန်တွေကိုလိုက်နာလှုံ့ဆော်ဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ
။ Omicron မျိုးကွဲ BA.4/5 မြန်မာပြည်ကိုရောက်ရှိနေတာသိကြပြီပေါ့နော်။သိကြတဲ့ Dreader လည်းကူးစက်ပြန့်နှံ့မှုလည်းရှိမှာပဲ။ဒါဆိုလို့ရှိရင်ကူးစက်ပြန့်နှံ့မှုတွေရော့ကျအောင်ဘယ်လိုလုပ်မလဲဆိုရင်တော့နံပါတ်1ကတော့ဒီရောဂါပိုးရှိသူကနေကျန်တဲ့ရောဂါပိုးမရှိသေးတဲ့လူတွေကူးစက်မှုမရှိအောင်ကာစီကိုအဓိကပေါ့နော်။ဆိုတော့အဲ့တော့အဓိကဖြစ်တဲ့နေရာမှာဘလို့လူတွေကအဓိကသွားကြလဲဆိုတော့ယောဂလက္ခဏာခံစားနေရတဲ့သူတွေနောက်တစ်ခါသူ့ရဲ့ပတ်ဝန်းကျင်မှာရှိတဲ့သူတွေကပို့ပြီးတော့ဂရုစိုက်ရတယ်ပေါ့နော်အဲ့တော့ဆိုလိုတာအခုချိန်မှာဒီအိုမီကွန်မျိုးကွဲဟာဖျားနာမှုကျော့နေတဲ့သိပ်မဖြစ်တဲ့အတွက်ကြောင့်ပေါ့နော်အိုမီကွန်မျိုးကွဲဟာဖျားနာမှုသိပ်မရှိတဲ့အတွက်ကြောင့်ယခုအချိန်မှာနှာစီးချောင်းဆိုးဒဲဆိုလို့ရှိရင်ဆရာတို့ကဒီအိုမီကွန်မျိုးကွဲအသစ်များခံစားနေရပြီလားဆိုပြီးတော့တန်တရားရှိဖို့တူတယ်အဲ့တော့တန်တရားရှိတယ်ဆိုဘာလို့ရမလဲဆိုကိုယ်စီကနေသူများကိုမကူးဆက်အောင်စပြီးနေထိုင်ရတော့မယ
်ကူးဆက်မြန်တဲ့ Omicron COVID မျိုးကွဲတဲ့ဟာယောဂပြင်းထန်မှုမှာရှေ့မှာကူးဆက်ခဲ့တဲ့ COVID မျိုးကွဲတွေလောက်မပြင်းထန်မှုဆိုပေမဲ့အသက်ကြီးတဲ့သူတွေကလေးငယ်တွေကိုယ်ခံအားနည်းတဲ့သူတွေယောဂအခန့်ရှိတဲ့သူတွေနဲ့ကာဝယ်ဆေးမထိုးထားတဲ့သူတွေမှာအသက်အန္တရာယ်နှီးဆက်တဲ့နောက်ဆက်တွဲဆိုးကျိုးတွေခံစားရနိုင်တယ်လို့သိရပါတယ်ကျိုတင်ကာဝယ်နည်းလမ်းတွေကိုစနစ်တကျလိုက်နာဆောင်ရွက်ရင်ကူးဆက်ပြင်းထန်မှုကိုနည်းနိုင်သမျှနည်းအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်အခုမှကိုဗစ်ယောဂါဖြစ်သည့်ဖြစ်စေမဖြစ်သည့်ဖြစ်စေဆရာတို့ကဒါတို့ဒီ cough etiquette ပေါ့နော်နှာခြေချောင်းဆိုးမယ်ဆိုရင်အုပ်ပြီးဆိုးပါဆိုရဲဒီဟောပေါ့အဲနီတီကိုလိုက်နာဖို့လုပ်တယ်เนาะအဲ့တော့ပို့မှာ tissue ဆိုင်ရှင် tissue နဲ့အုပ်မယ်မရှိဘူးဆိုရင်ဆရာတို့ရဲ့ဒီကိုယ့်ရဲ့လက်တောင်ထဲကိုနှာခြေချောင်းဆိုးတဲ့အကျင့်ဒီဆောင်ရွက်ပေးလို့ရတယ်အိမ်ပြန်ထွက်တော့မယ်ဆိုအခုချိန်မှာစပြီးတော့ mask ကိုမတတ်တဲ့သူများပို့ပြောတာပေါ့เนาะပြန်လဲတက်စင်သစ်ပြီးတခုကကိုယ်စီရပိုးသူများစီမထွက်ဘူးနှစ်ကသူများစီရပိုးကိုယ်စီပြန်မဝင်တာနာအောင်ဒါလေးတွေကိုပြန်လဲစတင်ဆောင်ရွက်တင်ပြီပေါ့နော်နောက်တစ်ခုကလူစုလူဝေးရဲသွားတာတွေကိုတတ်နိုင်ပြီးရှောင်ကျင်မယ်ဆေးရုံစီပီကန်သွားရင်ပို့ပြီးတော့ဂရုပြုမယ်လက်ကိုမချာခဏဆေးမယ်အထူးသဖြင့်တော့ဆရာတို့ဒီ mask ကိုမတတ်ခင်မဖြုတ်ခင်မှာပေချာဆေးပြောဖို့လိုတယ်နော်အဲ့ကိုယ့်လက်မှာပဲကြည့်နေတဲ့ virus တွေကဒီ mask တတ်တဲ့ဖြုတ်တဲ့အချိန်မှာရှူဆိုင်မိတယ်ဆိုတော့ဒါလေးတွေကိုပို့ပြီးတော့ပြန်ပြီးတော့ပေါ့နော်ပြူးဆိုင်ပြီးတော့စတင်ဖို့အတွက်ပဲဆရာတို့အနေနဲ့ဒါအကြံပြုခြင်းနဲ့နောက်တစ်ခုကဒီ COVID တို့ဒီမှာဒါကူးစက်မှုနှုန်းပြန့်နှံ့မှုလွယ်တဲ့အတွက်ကြောင့်ဆရာတို့ကအိမ်တိမ်ထဲမှာလူတစ်ယောက်သုံးယောက်လောက်ကဒီလိုနှာစီးချောင်းဆိုးနေပြီလေကြောင်းနာတာရှိနေပြီဆိုလို့ရှိရင်ဒါ COVID ကိုတန်မြတ်ရှိရမယ်ပေါ့နော်အဲ့တော့ဆရာတို့နာရီပြောလို့ရှိတာကကျဖြားတာတယောက်တည်းပဲလားကျန်တဲ့လူတွေဖြစ်သေးလားတိမ်လုံးမှာကျန်တဲ့လူတွေမဖြစ်ဘူးသူတယောက်တည်းပဲဖြစ်တာပါဆိုရင်တော့အာဒါဆိုရိုးရိုးတုတ်ကွေးဖြစ်နိုင်မယ်ဖြစ်နေဟောကိုဗစ်ဖြစ်ဖို့ရနိုင်လို့နည်းတယ်အဲမဟုတ်ဘူးဆရာရဲ့3-4ယောက်လောက်ကတယောက်ကတော့နာစီတယောက်ကလေချောင်းနာပေါ့နော်တယောက်ကတော့ဖြားပါတယ်ဆိုလို့ဒါမျိုးလေးတွေတွေ့လာပြီဆိုရင်တော့ဒါဒီ ဒီ Omicron မျိုးကွဲအသစ်ခံစားနေရတယ်ပြောနိုင်တယ်နော်။ဒါကြောင့်မို့ဆရာတို့ကအခုချိန်မှာဒါ diagnose လုပ်ဖို့အတွက်ကိုဒီနှာခေါင်းတို့ဘက်နော်ကိုယ့်အကူယူပြီးစစ်ဆေးလို့လည်းရတဲ့ test လေးတွေရှိတဲ့ဒါလေးတွေစစ်ဆေးရယ်စစ်ဆေးတယ်ဆိုတာကတော့အဓိကကတော့ပြန့်နှံ့မှုကိုထိန်းချုပ်ချင်တာပေါ့နော်အဲ့တော့ကိုယ့်စီမှာဒီပိုးရှိပြီဆိုရင်ကိုယ်ကတည်တတ်နေရမယ်ရုံးလို့ကိုမသွားရဘူးပေါ့နော်အဲနောက်တစ်ခါဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီကုသမှုခံရတာပေါ့ပြန့်နှံ့မှုကာကွယ်တဲ့နည်းလမ်းတွေကိုပြန်လည်ပြီးတော့ဒီတိုင်ပင်ပြတာတင့်တယ်ပေါ့နော်ဒီနည်းနဲ့ဆရာတို့ကကူးစက်မှုကိုကာကွယ်ချော့ချလို့ရတယ်ပေါ့နော်အဲ့တော့လူငယ်လူရွယ်တွေဆရာတို့ကဒီကာကွယ်ဆေးလေးထိုးပြီးပြီးကာကွယ်ဆေးထိုးတဲ့လူမှာအသေးပြောင်းနေတယ်လေပြောထားတဲ့အခါကျတော့ဆရာတို့ကာကွယ်ရေးနည်းလမ်းတွေပေါ့လျော်သွားတတ်တယ်။အဲ့တော့ဆရာတို့လူနာတွေကိုမှားကြားသလိုပဲကိုယ့်အတွက်ဒါကာကွယ်နေတာမဟုတ်ဘူး။နော်ကိုယ့်ရဲ့အိမ်မှာအတူတကွနေထိုင်တဲ့သက်ကြီးရွယ်ဦးတွေနာတာရှည်ယောဂသည်တွေနော်ဒါနာတာရှည်အဆုတ်ယောဂရှိတဲ့လူတွေကိုခုခံစနစ်ကိုခုနိုင်တဲ့ဒီဆေးဝါးတွေတောက်သုံးနေတဲ့သူတွေကခါတိုင်းလိုပဲဒီပိုးဝင်သွားလို့ရှိရင်သူတို့မှာအသက်အန္တရာယ်ရှိနိုင်သေးတယ်။ဒါကြောင့်မလို့เนาะမိမိရဲ့တိမ်နဲ့နေတဲ့သူရဲ့ကျန်းမာရေးအတွက်ကိုဇာတို့ကဒီကာဝေးကြီးတွေကိုပြည်သူမဆိုအခုချိန်မှာစပြီးပြန်လည်စတင်ဆောင်ရွက်သင့်ပြီလို့ပဲဇာတို့အနေနဲ့ပြောချင်ပါတယ
်။ COVID တတိယလှိုင်းဟာမြန်မာနိုင်ငံသားတွေအတွက်မှတ်မှတ်ထင်ထင်ရှိခဲ့ကြတဲ့ COVID လှိုင်းတစ်ခုဖြစ်ပါတယ်။ COVID တတိယလှိုင်းရဲ့အတွေ့အကြုံနမူနာတွေကိုသင်ခန်းစာယူရင်းဒီပြင်စမလှိုင်းမှာအထူးကိနေအောင်ကြိုးစားကြဖို့တတော်မောင်ကျော်နိုင်ကအခုလိုတိုက်တွန်းကြံပေးပါတယ်။
ကျွန်တော်ဒီလူလူအနေနဲ့ကဒီကိုဗစ်တိုင်းနေကိုလည်းတလိုင်းပြီးတလိုင်းကြုံတွေ့ခဲ့ရတဲ့အသက်အန္တရာယ်ရှိခဲ့သူလည်းရှိခဲ့ကြပေါ့နော်။ဒါကြောင့်မလို့ဒီတတိယလိုင်းမှာဆရာတော်ဒီပြောက်ပြန်များခဲ့တဲ့ Delta variant ပေါ့နော်။ဒါပေမဲ့ဒီဇလုထလိုင်းဖြစ်တဲ့ Omicron မှာကြတော့ဆရာတော်ကာကွယ်ဆေးထိုးထားတာတွေရောနောက်တစ်ခါ Delta virus ပိုးဆက်မှုခံရတဲ့သူများတဲ့အခါမှာကြတော့ Omicron မှာတော့ဆရာတော်အသေးပြောက်နေသွားတယ်ပေါ့နော်။ဒါကြောင့်မလို့ဒီဆရာတော် Omicron ဆိုလို့ရှိရင်ပေါ့ပေါ့ရော့ရော့စဉ်းစားမိတတ်တယ်ဒါပေမဲ့ Omicron ကလည်းပဲဆရာတို့ကာကွယ်ဆေးမထိုးထားတဲ့သူတွေမှာအတိပြောက်ရှိပါတယ်ကိုယ့်ရဲ့ပတ်ဝန်းကျင်မှာလည်းတွေ့ဘူးပါတယ်အဲဒီအခါကျတော့ COVID ဒီ COVID သာဖြစ်တယ်ဆိုတဲ့သဘောမျိုးလေးထားဖို့လိုတယ်မိမိကိုယ်တိုင်ကာကွယ်ဆေးထိုးပြီးခံနေရှိတယ်ကျန်းမာရေးကောင်းတယ်ဆိုရင်တော့ဆရာရှင်းမှပြောခဲ့တဲ့ကိုယ့်ရဲ့မိသားစုဝင်တွေထဲမှာဒီလိုပိုးခံနေမရှိတဲ့သူတွေရှိနိုင်တဲ့အတွက်ကာကွယ်ရေးနည်းစနစ်တွေကိုမိမိရဲ့မိသားစုဝင်တွေအခုချိန်အနေစပြီးပြန်လည်စတင်ဆောင်ရွက်ဖို့လိုတယ်ပဲဆရာရှင်းနဲ့တိုက်တွန်းကြံပြုချင်ပါတယ်
COVID ပြင်စမာလိုင်းမှာအထိကိနေစေဖို့အတွက်ကျိုတင်ကဝဲနီလန်တွေကိုစနစ်တကျလိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒေါက်တာတန်းစောရဲ့လူထုနဲ့ချမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ခဲ့တဲ့လူထုနဲ့ချမ်းမာရေးအစီအစဉ်ပါဝင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းတွေသတင်းဆောင်မတွေရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ကိုချင်းမြေပါဝင်နိုင်ငံရေးသမား၄ဦးကိုတည်ထောင်စီရင်လိုက်တာဟာဒီမိုကရေစီအင်အားစုတွေကိုပုံမပြင်းထန်တဲ့လက်နက်ကင်လမ်းကြောင်းစီတွန့်ပို့လိုက်သလိုစစ်ကောင်စီအဖွဲ့လည်းလုံးဝကြဆုံးရေးဘက်ကိုဥတီသွားပြီလို့ပြည်ထောင်စုရှင့်နေများအဖွဲ့ဦးကြည်မြင့်ကဆိုပါတယ်တရားလွှတ်တော်ရှင့်နေကြီးဦးကြည်မြင့်နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးကြည်မြင့်ခင်ဗျာဒီကနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့ကိုကြည်မီအပါဝင်၄ယောက်ကိုစစ်ကောင်စီကပြန်ဆင်းလိုက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီသတင်းဟာအင်တန်စိတ်တိုက်ခိုက်စရာကောင်းတဲ့သတင်းဆိုမို့လို့လူတို့ချို့ဟာမယုံကြည်တိုင်းလောက်အောင်လက်မခံနိုင်လောက်အောင်ဖြစ်ရတယ်လို့ထင်ပါတယ်ဒါကြောင့်လည်းသူတို့ဟာဒါတကယ်မဖြစ်နိုင်ဘူးသူတို့သတင်းစာထဲမှာသာကြေညာတာလက်တွေ့အထောက်အထားဘာမှမပြဘူးဆိုပြီးတော့စောတကားတက်ချင်ကြပါတယ်ဒီလိုလူတွေကိုဥကြည်မြင့်ဥပဒေပြင်ဆင်တောင်းနေဘာပြောအဲ့ဒါ
တော့မယုံကြည်နိုင်စရာမရှိတော့ဘူးသူတို့ရဲ့သတင်းစာနိုင်ငံပိုင်းသတင်းတွေအားလုံးကနေကျွန်တော်လက်စုပ်ဦးနဲ့ချောင်းရဲ့ပြည်စည်းကြောင်းဆိုတာကိုအတိအလင်ကြီးညာလိုက်တာကျွန်တော်တို့ဥပဒေမျက်စီမှာတော့ဒါတပ်လိုက်ပြီးချိုးပေးလိုက်ပြီးလို့ပြောရရောက်တယ်ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့တန်ဆရာမရှိပါနဲ့နော
်တန်
ဆရာမရှိပါနဲ့သူတို့လည်းပဲကဘာတက်ပြီးတော့အဲ့လောက်ကြီးတော့မလိမ်တော့ဘူးလို့ကျွန်တော်ဒီလိုလဲမှတ်ချက်ပြုချင်ပါတယ်ဗျာ
ဟုတ်ကဲ့ဦးကြည်မြင့်နဲ့ကျွန်တော်နဲ့သူတို့ရဲ့စီရန်ကိုအယူခံပယ်လိုက်ပြီးလုံးဝအတီးပြုတ်လိုက်ပြီးလို့ဆိုရက်သတင်းတွေထွက်လာတော့ငါပြီးခဲ့တဲ့တလားလောက်ကပေါ့ဗျာကျွန်တော်ဒီဟာကိုဆွေးနွေးခဲ့ကြပါတယ်အဲ့ဒီခါမှာကျွန်တော်သုံးခဲ့တဲ့သုံးနှုန်းကစီရန်နဲ့ကြာခွဲရွှေ့ခြင်းပေါ့ဗျာဆိုတော့ဒီကိစ္စကိုသူတို့နိုင်ငံရေးကြာခွဲရွှေ့ခြင်းလို့စီရန်ချမှတ်ထားတာဖြစ်တယ်လို့
တုံးတက်ခဲ့ကြပါတယ်ဆိုတော့အခုကြတော့သူတို့ကလုံးဝကိုပွဲတက်သိမ့်လိုက်ပြီးပေါ့နိုင်သွားပြီဆိုတော့သဘောနဲ့သူတို့လွတ်လိုက်ကြသလားခင်ဗျာဒီလိုသေရန်စီရင်လိုက်ကြဟာ
နိုင်သွားပြီဆိုပြီးတော့လှုပ်ထတာပေါ့ကရှုံးမှသေးကြပြီဆိုပြီးတော့လှုပ်လိုက်တာပဲဘာဖြစ်လို့ရှုံးမှသေးကြလဲဆိုတော့မှ PDF နဲ့ဖြစ်တဲ့တိုက်ပွဲတိုင်းမှာရှုံးတယ်နောက်ဒေတာ EU နဲ့တိုက်ပွဲတွေမှာရှုံးတယ်နေမီတွေလှုပ်ရတယ်စီဝါကြီးကလုံးဝပြည့်စည်သွားတယ်နောက်နိုင်ငံကမိတ်ဆွေကြီးကတုံးရဖြစ်သွားတယ်ဟုတ်ဆက်ဆရာကောင်းတယ်ကွာအယူဆနိုင်ငံကြီးတို့ကနှစ်ခါသွားတယ်ဟိုကလှဲ့တော်မကြည့်ဘူးကောင်းဆောင်ကဆက်နိုင်ငံကြီးဝင်အဆင့်တော့ကတော့တွေ့ဖို့ကောင်းတာပေါ့ဟောသဘောပြတာကာကွယ်ရေးဝင်အဆင့်နေရောမလားအလုံးဝပဲအဲ့တော့အချက်ကတော့ကွဲနေတရုတ်ပြည်အားဆိုလည်းပဲအပြောလိုက်ပြီးခမရတို့ပြည်သူအာဏာကိုပြည်သူပြအပ်ပါတထောင်ရှိဆရာပေါင်းတွင်းကနေဆက်ဆက်ဆွေးနွေးကြပါဆိုတာပြောတယ်အင်းရှင်ဥက္ကဋ္ဌကလည်းအဖို့ဝင်နေဖိန်းပြောနေတာတော့ခမရတို့တော့လုံးဝတွေ့ဖို့ပြီးပါနော်အဲ့ဒီငါကြည့်နေတဲ့အဝါတွေကိုမတက်ပါနဲ့ကိုချင်းမျိုးတွေကဆင်းရတတ်လို့ရှိရင်အင်ဒီယားနိုင်ငံတို့မှာသဘောတည်းပြီးကွဲကွန်နေတယ်ဆွမ်းကျိုးတွေဖြစ်လာနိုင်တယ်နော်လို့အကြင်ငင်ပြတာရက်ခံနေတဲ့ချက်ကမ္ဘာကလောက်မှာအတွင်းကျုံအပေါင်းတကောင်အလုံးကမြစ်ထားရက်ခံကြတယ်တက်တယ်ကွာဆိုတက်လိုက်တာသူတို့ကရှုံးတဲ့ဘက်ကကြရတဲ့အတူတူမထူးတော့ဘူးဆိုပြီးတော့ဒါနောက်ဆုံးတော့ကွာအဲ့သူတို့နောက်ဆုံးချီလန်းကိုလှမ်းလိုက်တာ
ဟုတ်သူတို့အနာသိမ့်ပြီးတဲ့နောက်စစ်ကောင်စီအကြီးအကဲကပြောပါတယ်သူတို့အနာသိမ့်လိုက်တဲ့ကိစ္စကိုအနာထိန်တယ်လားသူတို့ခေါ်တာထားပါတော့အဲ့ကိစ္စကိုလူတို့ကလောက်တိကောင်းွယ်ဆန့်ကျင်နိုင်မယ်လို့သူမမျှော်လင့်ခဲ့ဘူးလို့သူပြောဘူးတယ်ဦးကြီးမင်းမှတ်မိမယ်ထင်ပါတယ်ဆိုတော့
မှတ်မိတယ်မှတ်မိတယ
်အခုလည်းပဲသူတို့ကလူတို့ကလောက်တိဆန့်ကျင်နိုင်မယ်လို့မတွက်မိလို့များတက်လိုက်သလား
အဲ့ဒါတော့လုံးဝမှားတယ်တတော်မယ်ကျွန်တော်တို့ဒေသံကိုအတီးပြုတ်လိုက်ပြီစက္ကစာဥထာကြီးကိုလည်းအတီးပြုတ်လိုက်ပြီတို့ပြောတဲ့အချိန်ကနေအခုတလကျော်အတွင်းမှာတတ်ပြလိုက်တာအဲ့တော့ကျွန်တော်ကတော့ပထမအင်တာဗျူးမှာလည်းကျွန်တော်ပြောတယ်ကျွန်တော်စိုးရိမ်နေရခိုင်နှုန်းကတော့အရန်နေသွားပြီတိုးတော်လည်းပဲမလုတ်တန်ကောင်းမှုလို့ထင်တယ်တကယ်လို့လှုပ်လိုက်မယ်ဆိုဖြစ်ပေါ်လာအကျိုးဆက်တည်းရအလွန်ကြီးမားပြီးတော့ပြည်သူလူထုကလုံးဝသိခံနိုင်မှာမဟုတ်ဘူးအန်ယူဂျီအစိုးရအခုတန်တမာကြီးနဲ့ကျိုးသားနေတယ်အဲ့ဖြစ်နေလို့ရှိရင်သစ်တေဆန်ဆန်ညင်းညင်းနဲ့ပြည်ကျင်တဲ့ဆန္ဒတို့မှရှိနေတယ်ကွာကြီးကလည်းအဲ့လိုပဲဖြစ်ဖြစ်နေတယ်ဒါပေမဲ့လို့ဒီလိုကိုချင်းကြီးတို့အုပ်စုဒီလာလာလဲတတ်လိုက်မယ်ဆိုရင်တော့ MUG အစိုးရကိုပြည်သူလူထုကဖိအားပေးတာတော့ခမရတို့တန်တမာကြီးတွေတော်တော်စည်ရေးဦးနဲ့ပဲတိုက်တော့အနိုင်စည်ရေးနဲ့တိုက်မှဖြုတ်ချမှာပဲဒီကောင်းကြီးလှုပ်လို့ရတော့မယ်နောက်မှသူတယောက်ပြီးတယောက်ဆက်တတ်နေတယ
်အဲ့ဒ
ီအစိုးရကိုဖိအားပေးရရောက်နေမယ်လို့ကျွန်တော်ပြောပြပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ခုနကပဲဦးကျင်းပြောတဲ့တယောက်ပြီးတယောက်ထပ်တက်နေမယ်ဆိုတာလေကျွန်တော်အဲ့ဒါလည်းမေ့ချင်ပါတယ်ဆိုတော့အခုဒီပုံကိုယ်တွေကိုဖေဒန်စီရင်ပြလိုက်တယ်ဆိုတော့နောက်ဖေဒန်ချမှတ်ထားခြင်းခံရတဲ့လူတွေအတွက်ကောဘယ်လောက်စိုးရိမ်စရာရှိပါလဲသူတို့ဇက်တိုက်လဲစရဲဆက်လုပ်တော့မလားသူတို့မဟုတ်အဲ့ဆန့်ကျင်မှုတွေကိုကြည့်ပြီးတော့များအဲ့လုပ်ငန်းကိုရဆိုင်သွားမလားဘယ်လိုတွေးမိပါလဲအဲ့
ဒီစကားကိုတွေ့တတ်မှာကလေဒီမနေ့ကစားကိုဆိုရင်မစ္စတာအန်ဒရူးကွာစားအဲ့လိုသာတက်လိုက်မယ်ဆိုရင်နောက်ထပ်ထပ်ထပ်ပြီးတော့တက်လာမှာကိုကျွန်တော်မနာစိုးရင်ပြန်ပါမိတယ်ဆိုပြီးတော့ तू ကအတက်ကသာဥက္ခာအတီးပြုတ်လိုက်ပြီးသေတံပြီးတော့မယ်လို့ပြောတဲ့အချိန်မှာပြောခဲ့တဲ့စကားပဲအခုအဲ့စကားကိုပြန်ပြီးတော့မစ္စတာအန်ဒရူးကကောက်တယ်ကမ္ဘာအဖွဲ့အစည်းကြီးကလည်းဘုရင်နဲ့အဖွဲ့ကြီးကပြန်ကောက်တယ်ကျွန်တော်လည်းပြန်ကောက်တယ်ဘာပြုလို့လဲဆိုတော့ तू တို့ကနောက်တော့ဆုံးသွားမှာတန့်သွားမှာလည်းပေါ့ကျုပ်တယ်ကွာထပ်လုပ်တယ်ကွာဆိုပြီးတော့အဲ့လိုပဲအဲ့ခေကမကြော်ပြီးတော့လုံးရှင်တဲ့လူတွေထပ်လုံးအောင်မှာအဲ့ဒါကတော့လုံးမှာပဲကူများတယ်လို့ကျွန်တော်ဒီလိုပဲမှတ်ချက်ပြုချင်ပါတယ်ဗျာ
ဟုတ်ကဲ့ဒီဟာရဲ့ကြရရခတ်မှုကိုနည်းနည်းကြည့်ရအောင်ပါဒါ NUG တို့ဘာတို့ကနိုင်ငံရေးအင်အားစုတွေကတော့သူတို့ရဲ့လှုပ်ရှားမှုကိုသူတို့ပို့ပြီးတော့အချိန်မြင့်လာမှသိကြပါတယ်လူတို့ရဲ့တုံ့ပြန်မှုကိုတော့ဘယ်လိုမျှော်လင့်လို့ရပါသလဲ
အခုသူတို့မြေရောက်အဖွဲ့အစည်းတွေကကြီးညာချက်တွေစာထုတ်တာကြ PDF တွေကလည်းထုတ်ပြီးပြေဝရီရတဲ့သူတို့သဘောထားတွေပြောတာအဲ့ဒီဟာတွေအရာဆိုရင်တော့သူတို့လက်တုံ့ပြန်မှာတေးသေးချာချာလက်တုံ့ပြန်ပါတယ်လူသူကြီးကတော့အမတန်ဟိုနေ့လုံးကမနေ့လုံးကဆိုစိတ်လွှမ်းညှိုးနေပြီးတော့တခါလူသူတည့်ရလုံးစိတ်မချမ်းသာဖြစ်ဝမ်းနဲ့ကြေဝဲနေကြတယ်ဆိုတာဒါအတိကြပဲအဲသူတို့ရဲ့လက်တဆုပ်ဆာလူတွေကဝန်သားနေတော့မသိအဲ့တော့ပြောချင်တာတော့အဲ့လိုမပြောဘူးဆိုရင်တော့အားလုံးဝင်းနေနေကြတယ်ဆိုတာသိကြတယ်အဲ့ဒီဒီလူကြီးတွေကပြမြစ်တန်ရက်ဆန်လူငယ်တွေအလောသုံးဆယ်မလုံးနဲ့နော်အလောသုံးဆယ်မလုံးနဲ့နော်အဲရှေ့အထွက်မလောနဲ့နော်ဆိုပြီးတော့ ရန်သူထောင်ချောင်းထဲဝင်သွားမှာကျွန်တော်ရန်သူကအခုခင်ဗျအကုန်လုံးအပြစ်အနေထားနဲ့ပြင်းနေတာပြစ်မှာပတ်မှာအပြစ်အနေထားပြင်းတာကမြေတောင်းလေတောင်းလေတောင်းလမ်းတောင်းလေအကုန်လုံးကာပါရီနဲ့ဝါရီနဲ့အကုန်လုံးအဲ့တော့အဲ့ချိန်မှာကလေးတွေကိုမပေးစီရင်တော့လူကြီးတွေကထိနေဒါမှမဟုတ်အခွင့်သာရတဲ့ကြိုင်နဲ့ဟိုနောက်ဆိုမြောက်တခုမှာစချပြီပြစ်ပြီအဲ့ဒါမှမဟုတ်ရှိလာပြီပေါ့ပြီးဦးရရတယ်ပဲပိုးသဘောပေါက်သွားပြီမြန်မာလူထုနဲ့ PDF နဲ့ NUG တွေပူးပေါင်းစာဖို့အလားလာပိုးပြင့်သွားပြီနောက် NUG တပ္ပတာကြီးကိုယ်ရင်ကလည်းပဲစီးရင်းနဲ့လောက်ပါရတော့မယ်ဆိုတာပြော
စီအနာသိမ့်ပြီးတဲ့နောက်စစ်တပ်ဘက်ကစတဲ့လူနောက်ပြီးတော့သူတို့ခုခံမြင်တဲ့သူတို့ရဲ့ဒလန်ဆိုပြီးတော့သတ်ခံရတဲ့လူစသည်ဖြင့်ပေါ့ဗျာစီတဲ့လူတွေအများကြီးရှိပါတယ်ဆိုတော့အဲ့ဒီမှာသက်ဆုံးဆုံးသွားတဲ့လူတွေနဲ့အခုကျိုးပေးပြီးတော့သေတံစီရင်ခြင်းခံရတဲ့လူတွေရဲ့အဖြစ်ပြက်နှစ်ခုကိုဘယ်လိုနှိုင်းချင်လိုပါလဲခင်ဗျာ
ဟိုကစီမီဒီမှာဖြစ်တာစစ်တုံးပန်းကြီးကိုစစ်တုံးပန်းဥပဒေနဲ့အရေးမယူဘဲနဲ့တတ်ပြစ်ထားရယ်။နောက်ကြားရတဲ့ပြည်သူလူကိုတတ်ပြီးတော့ရွာတွေမင်းနဲ့ရှို့ပြစ်ထားတယ်ကွာ။ဟာဒုက္ခရေချိုးဖောက်မှုဒါပုံစံတရက်ဒါကတရားဝင်ဖမ်းမိပြီးတော့တရားရုံးကိုဥပဒေနဲ့အညီပြည်သူလူရှေ့မှောက်မှာစစ်ဆေးပြီးတော့စီရင်နေဆိုပြဿနာမရှိဘူး။အဲ့လိုမဟုတ်ဘဲနဲ့သူတို့ဘာသူတို့စစ်ကုံဖွဲ့တယ်သူတို့ဘာသူတို့စစ်တယ်သူတို့တတ်တယ်သူတို့ခံတယ်ဒီဘက်ကရှေ့နေမှာကိုမလာဘူး။ဥရရအကွင့်ရေးပြီးဆုံးရှုံးတာနဲ့မတူဘူးနှိုင်းရှင်ပြောလို့မရဘူးဆိုးတာကြီးနှစ်ခုသုံးဆိုးတာကြီးအဲ့တော့မလို့ဒီလူဒီဟာကတော့ပေါ်ထိရှားတာပြည်သူလူထုရဲ့မျက်စိရှိမှကပ္ပရှိမှမှာဖြစ်တဲ့မျက်မြင်မျက်ဝါးထင်ထင်ဖြစ်လာတာမလို့ပိုးပြီးပြောနိုင်ဆိုနိုင်ပိုးပြီးတော့စိတ်ထိခိုက်ကြတယ်ဆိုတာအဲ့လိုတော့ပြောလို့ရတယ
်ဟုတ်ကဲ့စစ်ကောင်စီဘက်ကတချို့ကတော့သူတို့ဘက်ကလူတွေလည်းသိခဲရတာပဲသူတို့ဆန့်ကျင်တဲ့လူတွေရဲ့လွဲမှားစွာတပ်ဖြတ်မှုကြောင့်ပြည်သူတွေလည်းသိရတဲ့စသဖြင့်သူတို့ပြောကြတာပေါ့ဗျာအဲ့ဒီကိစ္စရောဘယ်လိုထက်သွင်းစဉ်းစားမလဲခင်ဗျာဒီနေရာမှာ
အဲအခုလို finally ပြီးတော့မှတပ်ပြစ်တယ်ဆိုတာဟာသူတို့အထောက်အထားမပြနိုင်ပါဘူးခွာဟုလည်းမပြနိုင်ဘူးတမားပြည်သူလည်းမတင်ပြနိုင်ဘူးအမားလူတွေလည်းအဲ့ဒါတိလည်းမသိဒါပေမဲ့လို့စစ်မြေပြင်မှာပြတဲ့အခါမှာသူတို့ဘက်ကမိတဲ့သုံးပန်းနေပြီသူတို့ကပြီးတဲ့ PDF ဖြေသွားတယ်ဟွာတွေကိုတတ်တယ်ရင်းရင်းဆက်ဆက်တတ်တယ်သူတို့ဘက်ကစိတ်နေပြီမှာမိတဲ့လူတွေကိုမတတ်ဘူးမတတ်ဘူးခပြလုံးကျုံတဲ့နေရာပို့ပြီးတယ်အဲ့ဒါအထောက်ထားတွေကြားနိုင်တယ်ဒါမလို့သူတို့လူတွေသေပါတယ်ဆိုတဲ့ဥစ္စာတော့ဟာဘယ်လိုဖြစ်လဲဆိုတော့စစ်ဖြစ်နေတဲ့အခါမှာသူ့ရွာကိုပြူစောသီးရွာကိုဒီဘက်က PDF တွေကလုံးကျုံကြီးကာကွယ်နေတယ်တိုက်တယ်ဟိုဘက်ကလည်းဒီဘက်ကိုတိုက်တယ်အဲ့လိုတိုက်ရင်ပြူရင်းနဲ့သိကြတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဒါသူတို့တံပြန်အဖြစ်အပေါက်လုပ်ငန်းတွေလည်းပါတယ်တတိယဒုဝန်လည်းပါတာပဲဒီကတော့ကျွန်တော်အသိပဲတံပြန်အဖြစ်အပေါက်လုံးလေတချို့ဟာတွေမှာခင်ဗျာဒီရန်ကုန်မြို့မှာရှိတဲ့အထက်ကအကြောင်းတွေကိုဘုံခွဲတဲ့ပိုင်းနဲ့ဆိုတာ PDF ကိုတို့ချတာမဟုတ်ဘူးသူတို့ကစိတ်ဓာတ်စစ်တင်ကြီးရပညာရေးကိုနှောက်ယှက်နေပဲဆိုတာပြောချင်လို့ဒုက္ခကြီးရှိတယ်နောက်မြေကြီးကုန်းတို့ဟာအတောင်တက်တယ်ကြီးမှာဘုံခွဲတာတွေဘယ်လိုလုပ်ခွဲမလဲဗျာပင်မင်းကြီးကိုလုံကြုံကြီးကြက်လိုက်တာမှာဗျာအဲ့လိုဟာမျိုးတွေရှိတယ်
တကယ်တော့ဗျာဒီကုန်းကျုပ်ပြောရမယ်ဆိုရင်အခုစစ်ကောင်စီကတက်လိုက်တဲ့လူက၄ယောက်သာဖြစ်ပေမဲ့ဒီလူရကြောင့်ထိခိုက်နာကျင်ရတဲ့သူတွေကတော့တတိုင်းပြည်လုံးအနှံ့လို့ပဲဆိုရင်မှားမယ်မဟုတ်ဘူးဆိုတဲ့သဘောပေါက်ခင်ဗျာနော
်ဟုတ်တယ်လောက်တော်မှာလောက်တော်မှာအခုဂျင်းကြီးတို့ကိုတက်လိုက်တာပြည်သူလူထုကိုတနည်းအားဖြင့်စစ်ကြင်ညာလိုက်တာပဲပြည်သူကိုယ်စားလှယ်ဇနီးတော်တို့ကိုတက်လိုက်တာပြည်သူလူထုရွေးချယ်ထားတဲ့လူကိုတက်လိုက်တာဒီလေးအမှတ်ကိုမိဘရဲ့နဲ့ရုံးမတင်ပဲနဲ့တတ်ပြီးတော့ဘွက်ထဲနှက်ထားတာညာဤသူတွေကိုစစ်ကြင်ညာနေတယ်လို့ဒီလိုတတ်မှတ်လို့ရနိုင်တော့မှာဗျာ
စစ်ကောင်စီရဲ့တည်ထောင်ဆင်မှုကြောင့်ဖြစ်လာနိုင်တဲ့နိုင်ငံရေးခရက်နဲ့ပတ်သက်ပြီးတင်ပြခဲ့တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်အားကစားအစီအစဉ်ကိုတင်ပြပေးပါမယ်။အခုသတင်းပါအားကစားကဏ္ဍမှာတော့အာဖရိကတိုက်အကောင်ဆုံးဘောလုံးသမားစုကိုစီနီဂေါတိုက်ဆက်မှုရသွားပြီးစင်ကာပူနိုင်ငံမှာကျင်းပတဲ့ MMA 1 Championship Middleweight တန်ပြိုင်ပွဲမှာတော့လက်ရှိချန်ပီယံဆက်ပြီးတော့အနိုင်ရပါတယ်။ဒီလိုသတင်းပါအတွင်ထိတ်တန့်ရောက်အားကစားသတင်းတွေကိုကိုရန်နိုင်စုစည်းတင်ပြထားပါတယ်ရှင်။
ပြည်နယ်နိုင်ငံမှာကျင်းပနေတဲ့ Tour de France ဆပိန်းပြိုင်ပွဲမှာတော့ Denmark နိုင်ငံက Jonas Vingegaard ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။စစ်ပေါင်း22ဆင့်ပြိုင်ကြတဲ့ဒီပြိုင်ပွဲတစ်လျှောက်မှာသူဟာစံချိန်89နာရီ32မိနစ်29စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့ဒုတိယနိုင်ရာက Slovenia နိုင်ငံသား Tadej Pogačar ထက်3မိနစ်34စက္ကန့်အသာနဲ့နိုင်ရလိုက်တာဖြစ်ပါတယ်။ဒါဟာ Vingegaard အတွက်တော့ Tour de France ပြိုင်ပွဲကိုပထမဆုံးအကြိမ်နိုင်ရတာလည်းဖြစ်ပါတယ်။နောက်ဆုံးနေ့မတိုင်ခင်စနေနေ့ကအကျိန်းနဲ့ပြန်ပြီးတဲ့နောက်သူဟာချန်ပီယံဖြစ်ဖို့နေကြသလောက်ဖြစ်သွားခဲ့တာပါ Tour de France ပြိုင်ပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Vingegaard ပြောတာကတော့
No first of all now I just want to celebrate this one I'm obviously super happy about it
ပထမဆုံးကတော့ကျွန်တော်အနေနဲ့ဒါကိုအောင်ပွဲခံလိုက်ပါအောင်ပဲတခြားတာကတော့အခုလိုနိုင်ရတဲ့အတွက်ကျွန်တော်အရန်ပျော်ပါတယ်ကျွန်တော်အနေနဲ့နောက်တစ်ချိန်တော့ထပ်ပြီးနိုင်ချင်ပါသေးတယ်ဒါပေမဲ့၅ချိန်နိုင်ရမယ်ဘယ်နှချိန်နိုင်ရမယ်ဆိုတဲ့ရည်မှန်းချက်မျိုးတော့မဟုတ်ပါဘူးကျွန်တော်အနေနဲ့ဒီကိုနောက်တစ်ချိန်လာပြီးတော့အနိုင်ရကျင်သေးတာပါ
အခုလို Vingegaard အနိုင်ရသွားတဲ့အတွက် Denmark နိုင်ငံသားတွေလည်းပြည်သူနိုင်ငံမှာပျော်ရွှင်စွာနဲ့အောင်ပွဲခံနေကြပါတယ
် I'm here to celebrate the victory from the Danish Jonas Vingegaard That's fantastic what he have made there
ကျွန်တော်ဒီကိုလာတာ Jonas Vingegaard ချန်ပီယံဖြစ်တာကိုအောင်ပွဲခံဖို့လာတာပါသူအခုလို့အနိုင်ရလိုက်တာဟာတကယ်ကောင်းပါလေသူကအားလုံးကိုအနိုင်ယူလိုက်ပြီးအသက်ကလည်းငယ်ပါသေးတယ်နောက်နေ့လဲသူနိုင်မှုပြောင်းနေထားပါလေ
Because he has the yellow jersey so it's he's made history
သူကအဝါရောင်အင်ကြီးကိုရထားပြီးတော့တပိုင်းဝင်သွားပါပြီသူ့အနေနဲ့ထပ်တိုက်တန်ချန်အနိုင်ရတာဖြစ်လို့ကျမတို့သူနဲ့အတူအောင်ပွဲခံချင်ပါတယ
်နေကလေးနေကနောက်ဆုံးအဆင့်ပြန်ကြတာမှာတော့ Belgium က Jesper Philipsen ကပထမရပြီးတော့ Netherlands က Dylan Groenewegen ကဒုတိယ Norway နိုင်ငံက Alexander Kristoff ကတတိယရသွားခဲ့ပါတယ်ခင်ဗျာ
Tonight we
ဒီကိုနိုင်ငံမှာပြီးခဲ့တဲ့တောက်ချာနေ့ကကျင်းပခဲ့တဲ့ One Championship MMA ကုကံပညာပေါင်းစုံပြိုင်ပွဲရဲ့ Middleweight Dan ပြိုင်ပွဲမှာတော့ Champion Rainier Derrida က Champion ပွဲကိုဆက်ပြီးတော့ထိန်းသွားခဲ့ပါတယ်ဒေရီဒါနဲ့ရုရှားက Vitali Bigdash တို့ထိုးသက်ခဲ့ကြတာမှာပထမအချီမှာပဲဒေရီဒါကအနိုင်ရသွားခဲ့တာဖြစ်ပါတယ်။ဆက်စားခြင်းမှာတော့ Bigdash ကဒေရီဒါကိုချုပ်နိုင်ခဲ့ပေမဲ့ဒေရီဒါလွတ်အောင်ပြန်ပြီးတော့ရုန်းနိုင်ခဲ့ပါတယ်။နောက်ပိုင်းမှာတော့ဒေရီဒါကအပေါ်စီးကနေပြန်ထိုးပြီးတော့နောက်ဆုံးမှာ Bigdash ရဲ့ level ကိုခြေထောက်နဲ့အပိုင်ချုပ်ပြီးတော့ပထမအချီမှာပဲအနိုင်ရပြီးချန်ပီယံပွဲကိုဆက်ထိန်းသွားခဲ့ပါတယ်ခင်ဗျာ။တင်နစ်သတင်းလေးပတ်မှာတော့နာမည် American Open Tennis ပြိုင်ပွဲအတွက်လူချင်းတွေထုတ်ပြန်လိုက်တဲ့အထက်မှာ American ကနာမည်ကြီး Serena Williams နဲ့ Serbia က Novak Djokovic တို့ပါဝင်လာခဲ့ပါတယ်။ဒါပေမဲ့ Djokovic အနေနဲ့ COVID ကာကွယ်ဆေးမထိုးထားတာကြောင့်ဝင်ခွင့်ရမရဆိုတာတော့မသေးကြသေးပဲဖြစ်နေပါတယ်။ American နိုင်ငံရဲ့လက်ရှိစီးမြင့်ရတော့ပြည်ပနိုင်ငံသားတယောက်အနေနဲ့ American နိုင်ငံတဲကိုဝင်ခွင့်ရဖို့အတွက်ဆိုရင် COVID-19 ကာကွယ်ဆေးထိုးထားတယ်ဆိုတာကိုသက်သေပြဖို့လိုတယ်လို့သတ်မှတ်ထားပါတယ်။American Tennis အဖွဲ့ချုပ် USGA ကတော့အကစားသမားတွေရဲ့ကိုဗစ်ကာကွယ်ဆေးထိုးတာမထိုးတာနဲ့ပြည်ဝင်ခွင့်ကိစ္စတွေနဲ့ပတ်သက်ပြီးသူတို့မှဆုံးဖြတ်နိုင်တဲ့အခွင့်အာဏာမရှိဘဲ American အစိုးရရဲ့စီမံအတိုင်းလိုက်နာတော့မှဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ Djokovic ရဲ့ပရိသတ်12,000လောက်ကတော့ online ကနေသူ့ကိုဝင်ခွင့်ပေးဖို့အတွက်လက်မှတ်ထိုးတောင်းဆိုတာတွေရှိနေပါတယ်။ Djokovic ကတော့သူ့အနေနဲ့ American Open Tennis ပြိုင်ပွဲကိုဝင်ခွင့်ရဖို့မျှော်လင့်ပေမဲ့လည်း American အစိုးရစီကနေခွင့်ပြုချက်မရရင်တော့မေဂန်နိုင်ငံကိုသွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ ဘောလုံးသတင်းလေးဘက်မှာတော့အာဖရိကတိုက်ရဲ့အကောင်းဆုံးဘောလုံးသမားစုကတော့ဆီနီဂေါနဲ့ဘိုင်ယန်မြူနစ်တိုက်စင်မှုစာဒီယိုမာနေရှာသွားခဲ့ပါတယ်လေဝိုးတိုက်စင်မှုအောင်ဖြစ်တဲ့မာနေဟာအခုနှစ်မှာဆီနီဂေါအသင်းကိုအာဖရိကဖလားရအောင်ဆွမ်းဆောင်ပေးခဲ့တဲ့အပြင်ဆီနီဂေါအသင်းကိုအခုနှစ်ကာတာကမ္ဘာဖလားခြေစပွဲအောင်မြင်အောင်လုပ်တဲ့နေရာမှာလည်းအဓိကကျခဲ့သူဖြစ်ပါတယ်သူဟာအာဖရိကဖလားဖိုင်နယ်ပယ်နယ်တီကန်ကြတာမှာဆီနီဂေါအတွက်နောက်ဆုံးအဆုံးဖြတ်နိုင်ငံကိုသွင်းပေးခဲ့တယ်လို့အီဂျစ်နဲ့ကစားတဲ့ကမ္ဘာဖလားခြေစစ်ပွဲမှာလည်းနောက်ဆုံးအဆုံးဖြတ်ပယ်နယ်တီကိုသွင်းပြီးတော့ဆီနီဂေါအသင်းကိုကမ္ဘာဖလားခြေစစ်ပွဲအောင်လှုပ်ပေးခဲ့တာဖြစ်ပါတယ်။အခုလိုအာဖရိကအကောင်းဆုံးဘောလုံးသမားစုကိုရလိုက်တဲ့အတွက်သူ့အနေနဲ့အလွန်ဝမ်းသာတယ်လို့မာနေးကပြောပါတယ
်။ Still remember when I was young I used to watch only national team because I have one of my hero who's
ကျွန်တော်ငငယ်ကကျွန်တော်တို့ Senegal League အသင်းကိုပဲကြည်တာကိုမှတ်မိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကြိုက်တဲ့အာဂရာသမားတွေထဲကတယောက်က El Hadji Diouf ဖြစ်ပြီးကျွန်တော်အတွက်ကတော့သူကကမ္ဘာအကောင်းဆုံးတွေထဲကတယောက်ပါ။ကျွန်တော်ဘောလုံးသမားဖြစ်လာတဲ့အကြောင်းတွေထဲမှာဒါလည်းတစ်ခုပါပါတယ်။ ไอ้ตรงอ่ะကျွန်တော်พรีเมียร์ลีกแลไม่ติดบุบุนเดสลีกาโรลาลีกาโรแลไม่ติดบุကျွန်တော်ติดอ่ะละเยซินอะทิงโกเวติดปีကျွန်တော်จี้ลาได้ตะชอกกะตรุโกเวจี้ปีจี้ลาดาบาအဲ့ဒီမှာကျွန်တော်ရဲ့အကြီးမားဆုံးအိမ်မက်တစ်ခုကအာဖရိကဖလားကိုအနိုင်ရဖို့ဖြစ်ပြီးဒါကိုဘယ်လိုလုပ်ရမလဲဆိုတာပ
ါဒါဟာမာနီအတွက်တော့အာဖရိကအကောင်းဆုံးဘောလုံးသမားစုကိုဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်မှာတော့ဂျာမနီမှာတော့ German Champion Bayern Munich အသင်းက Juventus မှာကစားနေတဲ့ Netherlands နောက်တန်းလူ Matthias De Ligt ကိုယူရိုငွေ68တန်းနဲ့ဝယ်လိုက်ပါတယ်ဘိုင်းမြူနစ်အသင်းကိုအခုလိုပြောင်းလာတာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဂုဏ်ယူတယ်လို့ဒလစ်ကပြောပါတယ်
။ unterschrieben zu haben und der neue Anführer zu sein.
So
und mein Name ist Matthias. Matthias de Ligt.
ဒီလိုမျိုးဆင်လာရှိတဲ့အသင်းမှာပါဝင်ကစားခွင့်ရတဲ့အတွက်ကျွန်တော်အနေနဲ့အလုံးမဲ့ဂုဏ်ယူပါတယ်။ဘိုင်ယန်အသင်းဟာဥရောပရဲ့အကောင်းဆုံးအသင်းတွေကတစ်ခုဖြစ်ပါတယ်။ကျွန်တော်အသင်းအတွက်စွမ်းကုန်လေ့ကျင့်ပြီးတတ်နိုင်သလောက်အကောင်းဆုံးကစားသွားမှာပါ။
England Premier League ဖတ်မှာတော့ Ukraine နောက်ခံလူ Zinchenko ဟာ Premier League Champion Man City အသင်းကနေ Arsenal ကိုပြောင်းရွှေ့သွားပြီလို့ Arsenal နဲ့ Man City နှစ်သင်းလုံးကတောက်ကြနေမှာကြေညာလိုက်ပါတယ်။ Arsenal က Zinchenko ကို Britain Sterling ပေါင်တန်း30နဲ့ဝယ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ Arsenal အသင်းဟာ Man City နီးပြ Guardiola ရဲ့လက်ထောက် Mikel Arteta ကိုနီးပြအဖြစ်ခန့်လိုက်ပြီးတဲ့နောက်အသင်းကိုပြန်တီဆောက်နေတာဖြစ်ပြီးတော့ဒီမတိုင်ခင်အစောပိုင်းကဒီနွေရာသီအပြောင်းရွှေ့ဈေးကွက်မှာလဲแมนซิตี้มากะซ้าနေတဲ့ Brazil Tite စင်ဘူး Gabriel Jesus ကို Man City အသင်းစီကနေဝယ်ခဲ့ပါတယ်ခင်ဗျာ
ကိုရနာရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ချာတာပရင်းနေမနေ့ခင်းအတွက်သတင်းဘတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းဘတ်ဆင်ခန္ဓာတွေနဲ့ပတ်သက်ပြီးပဲဖြစ်စေကျမတို့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးပဲဖြစ်စေသောရရှင်တို့အနေနဲ့ဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်သောရရှင်တို့ထံကအကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုကိုစော်မှုကျော်ကတင်ပြပေးပါမယ
်မြန်မာနိုင်ငံမှာကိုကျင်းမီကိုဖြိုးစီရသောအပါအဝင်နိုင်ငံရေးလှုပ်ရှားသူ၄ဦးကိုပြီးခဲ့တဲ့ရက်သက်တပ်ပတ်အကုန်ပိုင်းကအာဏာသိမ်းစစ်ကောင်စီကတည်တံပေးစီရင်ခဲ့တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကဗိုလ်ထုနေမှာရှုံချလိုက်ပါတယ်မတရားဖမ်းဆီးထားတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေချက်ချင်းလွတ်ပေးဖို့ကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကတောင်းဆိုပါတယ်တည်ထံပေးစီရင်မဲ့ကိစ္စနဲ့ပတ်သက်ပြီးအာဆီယံအရှေ့တောင်ရှာအသင်းဥက္ကဋ္ဌကပြန်လည်စဉ်းစားဖို့တောင်းဆိုခဲ့တာကိုလစ်လျှူခဲ့တဲ့အတွက်လည်းလွန်စွာမှစိတ်ပျက်မိတဲ့အကြောင်းလုံခြုံရေးကောင်စီရဲ့ကြေညာချက်မှဖော်ပြထားပါတယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်တွေကဥက္ကဋ္ဌစခန်းတိုက်ပွဲကြောင့်ထိုင်းနိုင်ငံထပ်ခရိုင်ဖုဖရမြို့နယ်ထဲမှာခလုံနေတဲ့မြန်မာစစ်ဘေးဒုက္ခသည်တွေကတရာကျော်လောက်မြန်မာနိုင်ငံဘက်ကိုနေရပြန်လာကြတယ်လို့အကူအညီပေးနေသူတွေကပြောဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်ရက်အနည်းငယ်အတွင်းရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဘရော့နဲ့တွေ့ဆုံပြီးရုရှားမှာဖမ်းဆီးခံထားရတဲ့အမေရိကန်အမျိုးသမီးဘတ်စကတ်ဘောကစားသမားဘရစ်ဒီဂရင်ဒါနဲ့အမေရိကန်စစ်သားဟောင်းပေါ်ဝီလန်ဒိုလွတ်မြောက်ရေးအတွက်ထိရောက်တဲ့ကမ်းလှမ်းမှုတစ်ခုလှုပ်သွားမယ်လို့ဝန်ကြီးဘလင်ကင်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီယာသူ့ရဲ့ထိုင်ဝမ်ခရီးစဉ်မှာလိုက်ပါဖို့လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌအဂရိုဂရီမစ်စ်နဲ့သူ့ကိုဖိတ်ခေါ်ခဲ့တဲ့အကြောင်းတက်ဆက်စ်ပြည်နယ်ရီပပ်ဘလစ်ကန်လွှတ်တော်အမတ်မိုက်ကယ်မက်ခေါ်ကဗုဒ္ဓဟူးနေ့မှာ NBC သတင်းဌာနကိုထုတ်ပေါ်ပြောဆိုခဲ့ပါတယ်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီရဲ့ပြောရေးဆိုခွင့်ရှိသူကတော့ဥက္ကဋ္ဌရဲ့နိုင်ငံတကာခရီးစဉ်တွေနဲ့ပတ်သက်ပြီးအတည်ပြုပြောဆိုဖို့ညွှန်းဆိုခဲ့ပါတယ်
သတင်းချင်းချုပ်ကိုကိုစုံမှုကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီခွန်းနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ3732လိုင်းဒိုမီတာ51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီးထိုက်ပါ
This program has come to you from the Voice of America, Washington.